Welcome to the Voice of America in Burmese.
ပြန်ပောင်းကင်းဝေးတဲ့ညတညဖြစ်ပါစေဗျာအမေရိကန်ပြည်ထောင်စု Washington DC မြို့တော် View American တန်ကနေ2022ခုနှစ်မေလ9ရက်တောက်ချနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ9.32 32 51တို့ပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါအခုညပိုင်းမှာကြားမယ်သတင်းတွေမှာတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကိုရှင်းလင်းဆောင်ရွက်သွားမယ်လို့စစ်ကောင်စီကဒီနေ့မှပြောလိုက်ပါတယ်ဒီလိုပြောလိုက်တဲ့အချိန်ထဲမှာပဲသခိုင်းတိုင်းကဏီမြို့နယ်မှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံတွေအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ
်ဒီကတော့ကျွန်တော်တို့ကဏီမြို့နယ်စနေနေ့ကြီးရွာအင်းဒီမှာဖြစ်ပေါ်တဲ့တိုင်ပွဲကဒီလိုဘက်ကကျွန်တော်တို့10ယောက်ကြားတယ်ကျွန်တော်ဒီဘက်က2ယောက်ကြားတယ်အဲဒီလိုကြားတဲ့နေရာမှာတော့တို့ဘုံမူအစ်စ်တန့်စင်ဘုံမူတန့်စင်ဘုံမူတန့်စင်ဟုတ်ကဲ့ကြာသူပါဝင်စေဦ
းတနီမျိုးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ပြောတော့တာဖြစ်ပါတယ်အပြည်စုံကိုမကြားခင်မှာနားဆင်ရမှာပါဒါပြင်ကချင်ပြည်နယ်မိုးမောက်မြို့နယ်မှာ KIA နဲ့စစ်ကောင်စီတပ်တွေကြားဒီနေ့တိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အကြောင်းတခါမင်းနဲ့မျိုးကဒေသခံလုံခြုံရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားကနောက်ဆုံးအခြေအနေပါဝင်ရန်ကုန်ကဆန္ဒပြပွဲအတွင်းမှာတော့ဒီနေ့ဆန္ဒပြတဲ့သူတချို့ဖမ်းခံရတဲ့အကြောင်းစာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုမင်းတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့ရက်ရွာအေးချမ်းတည်ငြိမ်ရေးဦးစားပေးဆောင်ရွက်နေရတဲ့အတွက်ပြည်တွင်းတည်ငြိမ်မှုအပေါ်မူတည်ပြီးမှသာအာဆီယံကိုယ်စားလှယ်အဖွဲ့ဖိတ်ခေါ်ရေးကိစ္စကိုဆောင်ရွက်မယ်လို့စစ်ကောင်စီရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ
်အာဆီယံကနေပြီးတော့မှဒီခုန၅ချက်ထဲမှာမြန်မာပြည်ကိုဒါအစုကိုယ်စားလှယ်အဖွဲ့ဆွေးနွေးမယ်ဆိုတာပေါ့ပါတယ်ဆိုတော့ဒီအစုကိုယ်စားလှယ်ဆွေးနွေးမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ကဒီအစုကိုယ်စားလှယ်ကိုမြန်မာနိုင်ငံရဲ့အခုလုံခြုံရေးအခုကျွန်တော်တို့ရဲ့အခုလက်ရှိကျွန်တော်တို့ရဲ့အရေးကြီးဆုံးကိစ္စကနိုင်ငံတည်ငြိမ်လုံခြုံရေးပါတည်ငြိမ်အေးချမ်းရေးပါအဲ့တော့နိုင်ငံတည်ငြိမ်အေးချမ်းရေးနဲ့ပတ်သက်တဲ့အခြေအနေတခုကိုကျွန်တော်တို့ရောက်တဲ့အခါမှာဒီကိစ္စကိုလည်းကျွန်တော်တို့ဆက်လက်ပြီးတော့မှဆောင်ရွက်တော့ပါမယ်ဆိုတာကျွန်တော်တို့ပြောကြားခဲ့ပါတယ
်အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့ဧပြီ24ရက်နေ့ကအစည်းအဝေးမှာမြမပြည်တွင်ရေးကိုဝိုင်းဝန်းဖြေရှင်းပေးနိုင်ရေးအချက်၅ချက်ပါသဘောတူညီချက်တွေကိုအကောင့်တွေဖော်ရင်းနဲ့ပတ်သက်လို့နှဆကသတင်းထုတ်ပြန်ရေးအဖွဲ့ဝင်ပုံမူကောင်းတဲ့ဆန်ကအဲ့ဒီလိုပြောဆိုခဲ့တာပါဒီကနေ့သတင်းစာရှင်းလင်းပွဲမှာအကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုဗန်စနစ်တွေကမောက်ကမဖြစ်နေရတဲ့ကိစ္စနဲ့အရက်ဖက်လက်နက်ကိုင်တပ်ဖွဲ့နဲ့စစ်သားကြားတိုက်ပွဲအခြေအနေတွေကိုလည်းသတင်းထောက်တွေကမေးမြန်းခဲ့တာပါစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဗန်တွေမှာအကန့်အသတ်နဲ့ငွေထုတ်နေတဲ့အပေါ်ပြည်သူတွေရဲ့စိုးရင်ချက်တွေထွက်ပေါ်နေတဲ့အတွက်ဗန်တွေလက်ပတ်ဖို့အခက်အခဲနဲ့ကြုံနေရတာပါဗန်တွေမှာငွေကိုအကန့်အသတ်နဲ့ထုတ်ပေးနေတာဟာတိုင်းပြည်စီးပွားရေးစီမံချက်တွေပြက်ပြားအောင်နိုင်ငံရေးအရာလှုံ့ဆော်နေတာတွေကြောင့်ဖြစ်ပြီးအခု mobile phone ကသဆင့်ငွေလွှဲတဲ့လုပ်ငန်းတွေပုံမှန်ပြန်ဖြစ်နေပြီလို့မြန်မာနိုင်ငံဗဟိုဘဏ်တွဥက္ကဋ္ဌဦးဝင်းတော်ကလည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်လူအတော်များများကဗန်တွေအပေါ်ယုံကြည်မှုအားနည်းလာပြီးတော့အိမ်မှာပဲငွေတွေတိမ်းထားချင်ကြတာကြောင့်အပ်တဲ့သူတွေကမအပ်ပဲထုတ်တဲ့သူတွေကပိုများလာနေတာပါဗန်ဝန်ထမ်းတွေအာနာဖီဆိုင်ရေး CDM လှုပ်ရှားမှုမှာပါဝင်ပြီးယုံမတက်ကြတာကြောင့်ဗန်တွေဖွင့်ဖို့အခက်အခဲဖြစ်ခဲ့ရတယ်လို့ဗန်လုပ်ငန်းရှင်တွေကပြောပါတယ်ဗန်လုပ်ငန်းအကျပ်တဲကြောင့် COVID-19 ရောဂါကူးစက်မှုတွေကြောင့်ထိခိုက်ခဲ့ရတဲ့တိုင်းပြည်စီးပွားရေးဟာနောက်ထပ်ပိုဆိုးလာနိုင်တယ်လို့အစားအသောက်ရှာပါမှုတွေကြောင့်ရတဲ့အနေကပါရင်ဆိုင်ရနိုင်တယ်လို့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေနဲ့လေ့လာသူတွေကသတိပေးနေကြပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နိုင်ငံတွင်းမှာလုပ်ကိုင်နေတဲ့တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းတွေကနေလာမယ့်နှစ်2022ခုနှစ်မတ်လအထိအမြတ်ပေါ်မှာမဟုတ်ဘူးလို့ဂျပန်နိုင်ငံကကုန်သွယ်ရေးကော်ပိုရေးရှင်းကြီးတစ်ခုဖြစ်တဲ့ဆူမီတိုမိုရဲ့ကြိုတင်ခန့်မှန်းချက်တွေဒီကနေ့တောက်ကြနေမှာထွက်လာပါတယ်။ဂျပန်နိုင်ငံက KDDI နဲ့ဆူမီမိုတိုကော်ပိုရေးရှင်းကြီးတွေကမြန်မာဆက်သွယ်ရေးလုပ်ငန်း MTP နဲ့အကျိုးတူပူးပေါင်းပြီးတော့မြန်မာနိုင်ငံမှာတယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်နေတာပါ။ဆူမီမိုတိုအနေနဲ့မြန်မာနိုင်ငံထက်ကလုပ်ငန်းတွေကိုဆက်ပြီးတော့လဲပတ်နေမှာဖြစ်ပြီးအပြောင်းလဲလုပ်ဖို့အစီအစဉ်မရှိပါဘူးလို့ဆူမီမိုတိုဘဏ္ဍာရေးဌာနတာဝန်ရှိသူမာဆာရူရှီအိုမီကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဖေဗရူလာဆန်မိုင်းမှာမြန်မာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်အတွက်အထောက်အကူဖြစ်စေမဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းတွေရုတ်သိမ်းနေတာလည်းရှိသလိုလက်ရှိလုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေရပ်ပစ်ဖို့လဲလူခွင့်ရေးတက်ကြွလှုပ်ရှားသူတွေနဲ့အရာဖက်အဖွဲ့အစည်းတွေကဖိအားပေးနေကြတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးကလေးကနိုင်ငံခြားကတိုက်ရိုက်လာရောက်ရင်းနှီးမြှုပ်နှံထားတဲ့ကုမ္ပဏီတွေထက်ကအ ਨੇ ဆုံး7000ခန့်သုံးလုပ်ငန်းလေပတ်မှုတွေရပ်ဆိုင်ခဲ့ကြပြီဖြစ်တယ်လို့လဲဂျပန်အခြေစိုက် Nikkei Asian သတင်းမှာဖော်ပြထားပါတယ်။မြန မြန်မာစစ်ကောင်စီတပ်တွေရဲ့အကြမ်းဖက်နှိမ်နင်းဖန်ဆီးမှုတွေကြောင့်နိုင်ငံတော်လုံးကအာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေအရင်ကတော့အချိန်မကောင်းတော့ပေမဲ့တပိတ်ပွဲတွေကတော့ပုံစံမျိုးစုံနဲ့နေစဉ်ပေါ်ပေါက်နေစေပါလုံခြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့မှာတော့ဒီကနေ့မနက်ပိုင်းမှာပဲလူငယ်တွေဦးဆောင်တဲ့တပိတ်စစ်ကြောင်းတွေလောင်းနေပေါ်ရောက်လာပါတယ်တာမွေမြို့နယ်ထဲကလက်တပြတ်တပိတ်ကိုမြို့နယ်ပေါင်းစုံကစစ်ကြောင်းတွေပူပေါင်းကြပြီးတော့လူငယ်ယာနဲ့ချီစစ်အာဏာရှင်ကြာဆုံးရေးဆန္ဒပြကြွေးကြော်ကြပါတယ်။မင်းပိုင်းမဲကြားတဲ့ဒီလက်တပြတ်တပိတ်လူစုကွဲချိန်မှာစစ်ကောင်စီတပ်တွေလက်ရောက်ဖမ်းဆီးတာကြောင့်လူငယ်ခုနှစ်ဦးထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။တခြားမြို့နယ်တွေမှာလည်းလက်တပြတ်တပိတ်တွေဆင်နွှဲခဲ့ကြပြီးစစ်ကောင်စီတပ်တွေနဲ့ထိတိုက်မတွေ့ခင်လူစုခွဲနိုင်ခဲ့ကြပါတယ်။ဆန္ဒပြပွဲတွေနေ့စဉ်ရှိနေတဲ့ဖားကတ်မှာလည်းဒီကနေ့လဲလှူထောင်းချီပါဝင်ဆန္ဒပြကြပြီးတော့တိုင်းနာနယ်မြေတွေမှာလှေချောင်းတက်ခတ်မှုတွေရပ်ဖို့တောင်းဆိုခဲ့တာပါအလားတူပဲမန္တလေးဖားကတ်ဒဝဲဘိတ်မိထီလာမြို့တွေအပါဝင်ဒေသအနှံ့မှာလည်းဆန္ဒပြပွဲတွေပုံစံမျိုးစုံနဲ့ဆက်ရှိနေပါတယ်ကမ္ဘာတစ်ဝှမ်းကိုဗစ် -19 ပိုကူးစက်မှုတွေတည်တင်းကိုပတ်ကြဆက်တိုက်တိုးလာနေပြီးသေဆုံးသူကလည်းတည်တင်း6ပါအထိမြင့်တက်လာနေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့အကြီးအကဲဒေါက်တာ Tedros Ghebreyesus ကတည်င်းစာရှင်းလင်းပွဲမှာကြာရပရိနေကပြောဆိုသွားတာပါကယောဂါဒဏ်နဲ့အလူလဲရင်ဆိုင်နေရတဲ့အိန္ဒိယမှာယောဂါထိန်းချုပ်ရေးအတွက်တနိုင်ငါလုံးကိုကန့်သတ်ချက်တွေချဖို့ဝန်ကြီးချုပ်နရန္ဒရာမိုဒီကိုလည်းဖိအားတွေဝိုင်းပေးနေကြပါတယ်။အိန္ဒိယမှာဒီကနေ့တရက်ထဲပိုကုခံရသူ4,400ကျော်ထိစံချိန်တင်အမြင့်ဆုံးကိုရောက်လာတယ်လို့တည်ဆုံးသူကလည်း4,000နီးပါးရှိနေပေမဲ့ဒီထက်မကများနိုင်တယ်လို့တာဝန်ရှိသူတွေကယုံကြည်နေပါတယ်။တခါကမ္ဘာအိုလံပစ်ပွဲကိုအင်ရှင်အဖြစ်လက်ခံကျင်းပတော့မယ့်ဂျပန်နိုင်ငံမှာတော့တိုကျိုနဲ့အိုဆာကာအပါအဝင်ဒေသအတော်များများမှာဒီလကုန်အထိကိုဗစ်အရေးပေါ်အခြေအနေကိုရပ်တိုးသတ်မှတ်လိုက်ပါတယ်။ American John Hopkins တက္ကသိုလ်ကိုဗစ်သုတေသနဌာနရဲ့စစ်တမ်းတွေအရကမ္ဘာမှာပိုကူးခံရသူ 155.6 တန်းကျော်နဲ့သေဆုံးသူကလည်း 3.2 တန်းကျော်ထိရှိနေပါတယ်။အမေရိကန်ပြည်ထောင်စုကတော့ပိုကူးသူ 32.6 တန်းကျော်နဲ့ကမ္ဘာမှာပိုကူးသူအများဆုံးရှိနေပြီးသူနောက်မှာတော့အိန္ဒိယက20တန်းကျော်နဲ့ဘရာဇီးနိုင်ငံက15တန်းဝန်းကျင်စီအတီးတီးရှိနေကြတာဖြစ်ပါတယ
်။ VOA American သံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 9383ည5.32 kHz 9383ည5.52 kHz 9885တို့ဖြင့်စနေတိုင်းဝင်မှာလိုင်းလမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်။ပောက်ကြာနေညာပိုင်း VOA American အသံရဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ American အနေနဲ့ Afghanistan ကနေမြေပြင်တပ်တွေပြန်ရုတ်သိမ်းနေပေမဲ့အကြမ်းဖက်မှုတိုက်ခိုက်ရေးအင်အားတွေဆက်ထိန်းထားနိုင်အောင်တော့ပြင်ဆင်နေတယ်လို့ကာကွယ်ရေးထိတ်တန့်အရာရှိတွေကဆိုပါတယ်။American Kagwe Wunji Dwight Austin ga
Less than one weekend the drawdown is going according to plan.
Hu ta phwe win dwe pyan yauk da ga season tha de tai lou saung ni da phit pi yesada bat da bat ma tan ngin twin ma bae sa tin ma phit de lo pyo twa da ba. American Kagwe Wunji Austin ne pu twae si u si chou bo chou ji Mark Miller do a ni ne pu twae tadin sa shin lin pwe prathama song chein ma ne ga lou ya ma Afghan tet dwe twae yan bon ngwe ne tet khat ye a thauk pan dwe go ပြပအခြေဆိုင်စခန်းတွေကနေဆက်ပေးသွားမယ်လို့ကြေညာခဲ့ကြပါတယ်။အမေရိကန်တပ်တွေအနေနဲ့အာဖဂန်ကမြေပြင်စစ်အခြေဆိုင်စခန်းတစ်ခုကိုပိတ်သိမ်းနေပြီး G17 ကုန်တင်စစ်လေယာဉ်6စီးစာလက်နက်တွေနဲ့တိုက်ခိုက်ရေးအသုံးဆောင်တွေကိုပြန်တည်သွားဖို့ရှိနေတာပါ။ဒါပေမဲ့အခုလိုရုတ်သိမ်းပြီးမှအမေရိကန်တပ်တွေအနေနဲ့အာဖဂန်မဟာမိတ်တပ်တွေကိုတင်တန်းနဲ့အကြံပေးတာတွေပါဝင်စိန်ခေါ်မှုတွေကြီးကြီးမားမားရှိလာနေတာကိုလည်းဒီကာကွယ်ထိတန်းရာရှိတွေအနေနဲ့အတိမတ်ပြုထုတ်ပြောခဲ့ကြပါတယ်ခင်ဗျ။အီရန်ဘက်ကသာနိုင်ငံရေးဆုံးဖြတ်ချက်ချမယ်ဆိုရင်နျူကလ িয়ার ရေးသဘောတူချက်ရနိုင်ခြင်းရှိတယ်လို့အမေရိကန်ထိတန်းရာရှိသူကပြောလိုက်ပါတယ်။2015အီရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုပြန်လည်လိုက်နာဖို့လမ်းကြောင်းကိုအမေရိကန်နဲ့အီရန်ကြားလာမဲ့သတင်းပတ်တွေအတွင်းမှာပဲသဘောတူညီချက်ရနိုင်တယ်လို့အမေရိကန်နိုင်ငံသားဌာနဆင့်မြင့်ရရှိသူကပြောလိုက်တာပါ။သဘောထားကွဲလွဲမှုတွေနှစ်ဖက်ရှိနေပေမဲ့အရင်ဘုံသဘောတူချက်ပြန်ရရေးလက်တွေ့ဖြစ်လာဖို့ကတော့အီရန်ဘက်ကစလုပ်ရမှာပါလို့အမည်မဖော်လိုတဲ့ဒီအမေရိကန်ရာရှိကတယ်လီဖုန်းကတဆင့်သတင်းစာရှင်းပွဲအတွင်းမနေ့ကပြောခဲ့တာပါ။အီရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူချက်ကနေသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်2018ခုနှစ်မှာအမေရိကန်ကနှုတ်ထွက်ခဲ့ပြီးတဲ့နောက်အီရန်ဘက်ကလည်းတစ်နှစ်လောက်ကြာမှပဲဒီစာချုပ်ပါအချက်တွေကိုပြန်ချုပ်ဖောက်ခဲ့ပါတယ်။ ဒီသဘောတူခဲ့ချက်တွေကိုပြန်လည်လိုက်နာကြဖို့အီရန်နိုင်ငံနဲ့တဆင့်ခံဆွေးနွေးမှုတွေ၄ချိန်မြောက်ဖြစ်ဒီတစ်ပတ်ထဲမှာပဲအမေရိကန်တာဝန်ရှိသူတွေကဩစတြီးယားနိုင်ငံဗီယက်နမ်မြို့မှာလုပ်ခဲ့ကြပါတယ်ခင်ဗျာဒီချိန်နိုင်ငံဥရောပသမဂ္ဂကနေနှုတ်ထွက်ပြီးပြင်သစ်နဲ့ငါးဖန်းခွင့်ဆိုင်ရာအငြင်းပွားမှုစဖြစ်လာခဲ့ပါတယ်ပြင်သစ်ငါးဖန်းသမားတွေကသူတို့ငါးဖန်းခွင့်ကိုဒီချိန်ပိုင်းဂျာစီဂျွန်နာတဝိုက်မှာတရားမဝင်တားမြစ်ခံခဲ့ရတယ်လို့ဆန္ဒပြလာချိန်မှာဒီချိန်နဲ့ပြင်သစ်တို့ရေတပ်သင်္ဘောတွေအပြန်အလှန်ဆေးလွှတ်ခဲ့ကြပါတယ်ပြင်သစ်ငါးဖန်းသင်္ဘောနှစ်စီးအနေနဲ့ဂျာစီချင်းစီခုံပေါင်းခဲ့ပြီးအခုလိုမနေ့ကဆန္ဒပြခဲ့ရမှာတစည်းကဒီကျွန်းရဲ့အဓိကစိတ်ကန်းတစ်ခုကိုပါယာယီဝင်ရောက်ခဲ့ပါတယ်ပြင်သစ်ငါးဖန်းသမားလူဒိုဗစ်လာဇာရိုကအခုလိုဝင်လာရတာကအရင်ဒီရေပြင်မှာအမြဲငါးဖန်းလာခဲ့တာကိုအခုညာရင်းချင်းငါးဖန်းခွင့်ရုပ်သိမ်းခံလိုက်ရလို့ပါလို့ရှင်းပြခဲ့ပါတယ်ဒီတိန်အနေနဲ့ဒီအခြေအနေကိုစောင့်ကြည့်နိုင်ဖို့ရေတပ်သမောနစီလွတ်ခဲ့ပြီးမနေ့နောက်ပိုင်းဆန္ဒပြပွဲအပြီးမှာတော့ပြန်ဆုတ်သွားခဲ့ပေမဲ့အခြေအနေကိုအသင့်ဆက်စောင့်ကြည့်နေတယ်လို့ဆိုခဲ့ပါတယ်ပြင်သစ်ဘက်ကလည်းဒီနေရာကိုလာတူကင်းဆောင်ရေရေနစီစေလွတ်ခဲ့ပါတယ်ပြင်သစ်ငါးဖန်းသမားတွေနဲ့ဂျာစီကျွန်းအာနာပိုင်တွေကြားမှာဆွေးနွေးခဲ့ပေမဲ့အဖြေတော့မထွက်ခဲ့ပါဘူးခင်ဗျာတရုတ်နိုင်ငံအနေနဲ့ပင်လယ်ရေပြင်ဆိုင်ရာဥပဒေတစ်ခုပြင်ဆင်သတ်မှတ်လိုက်ပြီးတောင်တရုတ်ပင်လယ်ထဲထိန်းချုပ်မှုတွေပိုလှုပ်လာပုံရတယ်လို့သုံးသပ်သူတွေကဆိုပါတယ်။တခြားနိုင်ငံတွေနဲ့ပိုင်ဆိုင်မှုအငင်းပွားနေရတဲ့တောင်တရုတ်ပင်လယ်ထဲမှာတရုတ်ဘက်ကရေချောင်းတော်လာမှုဆိုင်ရာဥပဒေကိုပြင်လိုက်တာကနိုင်ငံခြားသင်္ဘောတွေဝေရောက်မှုကိုတားမြစ်ဖို့နဲ့ဒဏ်ငွေရိုက်ဖို့တရားဝင်အောင်ကြိုးပမ်းလိုက်တာပါလို့ဒီသုံးသပ်သူတွေကဆိုပါတယ်။ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကဂုဏ်သဆောင်ပါမခါကားစီယာကတရုတ်အနေနဲ့သူ့ရဲ့ကမ်းခြေဆောင်တပ်တွေငါးဖန်းစေတွေနဲ့ကျွန်းတိစောက်မှုတွေကိုအသုံးပြုကဒီအပြင်ရဲ့60ရာခိုင်နှုန်းကိုပိုင်ဆိုင်ကြောင်းပိုအားကောင်းအောင်ပြဖို့လှုပ်လာနေတယ်လို့ဆိုလိုက်ပါတယ်။တရုတ်အမျိုးသားကွန်ဂရက်လွှတ်တော်အမြဲတမ်းကော်မတီအနေနဲ့ဧပြီလ29ရက်မှာဒီဥပဒေပြင်ဆင်မှုကိုမဲခွဲဆုံးဖြတ်ခဲ့ရမှာနိုင်ငံသားသမောတွေတရုတ်ရေပိုင်နယ်ထဲဖြတ်မယ်ဆိုရင်ခွင့်ပြုချက်အရင်ရယူတင်တယ်လို့ပြောထားကြောင်းဖော်ပြထားတဲ့အတိအကျတကြောင်စီကိုရှင်းဝါသတင်းဌာနကကြေညာခဲ့ပါတယ်။အခုလိုပြင်ဆင်သတ်မှတ်ရတာကရေချောင်းတော်လာမှုလုံခြုံရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ဖြစ်ပြီးတရုတ်နိုင်ငံတော်အကောင်စီနဲ့အစိုးရဌာနတွေအနေနဲ့နိုင်ငံခြားသမောတွေကိုတားမြစ်ဖို့လိုအပ်တဲ့အရေးယူမှုတွေလုပ်ဆောင်သွားနိုင်တယ်လို့လည်းထည့်သွင်းထားပါတယ်ခင
်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ခွေးမင်းတို့ကြီးညာပြေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်တိုက်ပွဲသတင်းတွေကိုပြောခင်မှာအရင်ဆုံးတော့စစ်ကောင်စီရဲ့သတင်းသာရှင်းလင်းပွဲအကြောင်းကိုပြောပြခြင်းပါတယ်ကချင်ပြည်နယ်မှာကချင်လက်နက်ကိုင် KIA နဲ့ဖြစ်တဲ့တိုက်ပွဲမှာစစ်ရဟရင်တစ်စင်းပြတ်ကျခဲ့ပြီးတော့စစ်ရရှိ3ယောက်ကြာဆုံးခဲ့တယ်လို့နာဆာကစစ်ကောင်စီကဒီနေ့အွန်လိုင်းကနေလုပ်တဲ့သတင်းသာရှင်းလင်းပွဲမှာအတည်ပြုပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာဒီတိုင်းသာလနဲ့ကိုင်အဖွဲ့အစည်းနဲ့ဖြစ်နေတဲ့တိုက်ပွဲအခြေအနေတွေအပြင်ချင်းပြည်နယ်စကိုင်းတိုင်းတို့ဘက်မှာလည်းဒေသခံကာကွယ်ရေးအဖွဲ့အစည်းနဲ့ဖြစ်နေတဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့မတ်စုမြတ်မွန်ကမေးမြန်းခဲ့တာကိုနာဆာကအုပ်ချုပ်ရေးကောင်စီကသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဘုံမူကောင်းထက်ဆန်ကဖြေကြားခဲ့ပါတယ
်မေးချင်တာတော့ဒီတိုက်ပွဲတွေနဲ့ပတ်သက်တဲ့သတင်းတွေပေါ့နော်ဆိုအခုဆော့ဆော့တော့ပြောပါတယ်ဒီကချင်ပြည်နယ်ဘက်မှာဒီ KIA နဲ့ဖြစ်နေတယ်အထူးသဖြင့်ဒီမိုးမောက်မှာ KIA နဲ့တိုက်ပွဲတွေတော်တော်လေးပြင်းထန်နေတယ်ဆိုပြီးတော့မှအာဒေသခံတွေပြောတယ်ပေါ့လေဆိုတပ်ဖက်ကနေလည်းဝီဟင်ကနေပြီးတော့ဟိုတိုက်ခိုက်နေတာနေတယ်လို့သူတို့ပြောတယ်နောက်ဆော့ဆော့ပြောခဲ့တယ်လို့ပဲပေါ့ဟိုလီဒတ်ရဟယင်တခုလည်းပြစ်ချခံရတယ်ဆိုတော့အဲ့ဒီကချင်ဘက်မှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့တပ်ဖက်ကပါပြောနိုင်လဲပေါ့နော်အဲ့ဒါပထမအဆုံးမေးခွန်းမှာနောက်တစ်ခုကတော့ဟိုကရင်နဲ့ပါဟို KNU တပ်မဟာ9နဲ့ဖြစ်နေတဲ့တိုက်ပွဲပါဆိုမနေ့တုန်းကဟို KNU ကသူတို့ဒီစစ်တပ်နဲ့ပေါ့နော်မလ28ရက်နေ့ကစပြီးတော့မှဟိုထိတွေ့တဲ့တိုက်ပွဲပေါင်း400လောက်ဖြစ်တယ်လို့ပြောပါရတယ်။အဲ့တော့သူတို့ဘက်ကပြောတာတော့တပ်ဖက်ကအရာရှိတွေအပါအဝင်ပေါ့ဒီတပ်ဖွဲ့ဝင်200လောက်ကြာဆုံးတယ်ဆိုပြီးတော့ပြောတယ်။အဲ့တော့နောက်ဒီတပ်မဟာ9နေပြည်တော်မှာနေတဲ့ပြည်သူတွေကလည်းဒီစစ်တပ်ကလေယာဉ်တွေနဲ့ပုံထပ်ပြီးတော့ကျဲမှာတော်တော်လေးစိုးရိမ်နေ။ဆိုတော့အဲ့ဒီ KNU တပ်မဟာ9နဲ့ဖြစ်နေတဲ့တိုက်ပွဲအခြေအနေကိုလည်းသိကြပါရရှင်။အာနောက်ဆုံးမေးချင်တာတော့ဒီဟိုပါပေါ့ဒေသဟိုကာကွယ်ရေးဆိုပြောဖွဲ့ထားတဲ့တပ်တွေနဲ့ဖြစ်တဲ့တိုက်ခိုက်မှုအခြေအနေပေါ့နော်အထူးသဖြင့်တော့ဒီချင်းပြည်နယ်တို့စကိုင်းတိုင်းမကွေးတိုင်းဘက်မှာပြည်သူ့ကာကွယ်ရေးတပ်ဆိုပြီးတော့မှဒေသခံတွေကဖွဲ့ထားတယ်အဲ့ဒီတပ်ဖွဲ့တွေနဲ့ဒီစစ်တပ်အပြန်အလှန်ပစ်ခတ်မှုတွေရှိတယ်လို့လည်းသူတို့ကပြောတယ်ဆိုဟိုမင်းတပ်ဘက်မှာဆိုရင်ဒီနှစ်ဖက်ညှိနှိုင်းရတဲ့အခြေအနေတွေရှိခဲ့ပါတယ်အဲ့တော့မနေ့ကလည်းဒီကဏီမြို့နယ်မှာပေါ့နော်လုံခြုံရေးတပ်ဖွဲ့ဝင်တွေပါတဲ့ဆက်လီတိုက်ခိုက်ခံရလို့နှစ်ယောက်ဒဏ်ရာရတယ်ဆိုပြီးတော့ဟိုတပ်ကတရင်ထုတ်တာတွေ့ပါတယ်ဆိုတော့မေးချင်တာကအဲ့လိုမျိုးဒီချင်းပြည်နယ်တို့စကိုင်းတိုင်းတို့ဘက်မှာကိုဒေသကိုကာကွယ်မယ်ဆိုပြီးတော့ဟိုဒေသခံတွေကကာကွယ်တပ်ဖွဲ့တွေဖွဲ့တယ်။ တက်တွေကိုလည်းသူတို့ရွာတဲ့ဝင်လာမခံဘူးပေါ့လေဆိုတော့အဲ့ဒီကိစ္စတွေနဲ့ပတ်သက်လို့တပ်ဖက်ကသဘောထားသိကြပါတယ
်အဲ့တော့ဟောပေါ့ KIA နဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဟိုပြီးခဲ့အခုရှေ့ကမိကုန်းဖြည့်တဲ့အခါမှာလည်းကျွန်တော်ထည့်ပြောသွားပါတယ်ဒါကျွန်တော်တို့ကကရှင်ဘက်မှာကျွန်တော်တို့တက်မတော်ရဟရင်ပြကြခဲ့တာရှိတယ်ဒါရရှိသုံးပေါ့နော်တိုင်းပြည်အတွက်အသက်ပေးလူသွားခဲ့ရတာရှိပါတယ်ဆိုတော့နောက်ဒီ KNU ဘက်မှာကတော့ကျွန်တော်တို့ကဒီ KNU ပြည်နယ်ဘက်မှာပေါ့ဗျာ KNU ပြည်နယ်ဘက်မှာတော့ကျွန်တော်တို့ကဒီ KIA ဘဟုနဲ့ကျွန်တော်တို့တွေနဲ့ပုံမှန်ဆက်ဆံရေးရှိပါတယ်ဒီထိတွေ့တိုက်ပွဲဖြစ်တယ်ဆိုတာကတက်မတော်ငါးတခုနဲ့ပဲကျွန်တော်တို့ကဖြစ်နေတာပါဆိုတော့နောက်ပြီးတော့အခုဆက်ပြီးတော့မြေရထရားဟိုဒိုင်းနဲ့ပတ်သက်တဲ့အသေးစိတ်ကျွန်တော်တို့တပ်ဘက်ကဘယ်လိုသဘောထားရှိလဲဆိုတော့ကျွန်တော်မျိုးသွားပါတယ်ဆိုတော့ဒါနဲ့ပတ်သက်တဲ့ကျွန်တော်တို့တပ်မတော်ရဲ့သဘောထားကတော့ကျွန်တော်ကဒီဟို KIA တော့ KNU တော့ကျွန်တော်တို့ခွဲပြီးတော့မှကျွန်တော်ဒီနေရာမှာမပြောလို့ပါဘူးကျွန်တော်တို့တပ်မတော်ရဲ့သဘောကတော့ကျွန်တော်တို့ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအစိုးရစပြီးတော့မှတက်လာတဲ့အချိန်တွေကကျွန်တော်တို့တွေနိုင်ငံတော်ဟာလှုပ်ဆောင်မဲ့ဥတီချက်တွေရောကျွန်တော်တို့တွေရှေ့ဆက်လှုပ်ဆောင်မဲ့လုပ်ငန်းစဉ်တွေမှာရောကျွန်တော်တို့ဒီတနိုင်ငံလုံးဟာထောက်ရငင်းချိုင်းနဲ့ပြစ်ခတ်တက်ခိုင်းမှုရစေးအတွက်ကျွန်တော်တို့ NC စာချုပ်ပါလုပ်ငန်းစဉ်တွေအတိုင်းကျွန်တော်တို့တွေအောင်မြင်မြင်နဲ့ဆက်လက်ပြီးတော့မှအကောင့်ထဲပေါ်ဆောင်ရွက်သွားမယ်ဆိုပြီးတော့ကျွန်တော်တို့ဒီကျွန်တော်တို့ဒီနာဆာကကောင်စီဖွဲ့စည်းပြီးတော့တိတ်မကြခင်မှာပဲကျွန်တော်တို့တွေဒီအမျိုးသားစည်းလုံးညီညွတ်ရေးနဲ့ငင်းချိုင်းဖော်ဆောင်မှုဘိုးကော်မတီလုပ်ငန်းကော်မတီနဲ့ကျွန်တော်ညှိနှိုင်းကော်မတီတွေဆိုတာဖွဲ့စည်းပြီးတော့မှကျွန်တော်တို့တွေအမြဲမပြတ်ထိတွေ့ဆောင်ရွက်ရရှိပါတယ်ဆိုတော့တပ်မတော်ရဲ့သဘောထားကတော့ကျွန်တော်တို့ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့သဘောထားကတော့ဒါကျွန်တော်တို့ကငင်းချိုင်းရေးကိုပဲအမြဲတမ်းဦးတည်ပြီးတော့မှကျွန်တော်တို့တွေဒီဟုတ်ဖြစ်ပြခဲ့တဲ့အဖြစ်ပြက်တွေကိုလည်းတတ်နိုင်မှာကျွန်တော်တို့ကသိခံပြီးတော့မှကျွန်တော်တို့တွေဆက်လက်ပြီးတော့မှလှုပ်ဆောင်သွားမယ်ဆိုရဲမူဝါဒနဲ့ကျွန်တော်တို့တွေလှုပ်ဆောင်နေတာဖြစ်ပါတယ်ဆိုတော့အသေးစိတ်ကျွန်တော်တို့တွေထုတ်ပြန်မှုရှိရဆိုလို့ရှိရင်လည်းအဲနောက်ခါမှလိုအပ်တဲ့အခါမှကျွန်တော်တို့တွေထုတ်ပြန်ပေးသွားပါမယ်ဒီနေရာမှာတော့ကျွန်တော်အသေးစိတ်ပြောပြဖို့မရှိပါဘူးခင်ဗျကျေးဇူးတင်ပါတယ
်ဟုတ်ဟိုဥစားအဲ့ဒီချင်းပြည်နယ်တို့စကိုင်းတိုင်းတို့မှာဒီလက်နက်ကိုင်တွေနဲ့သူတို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဆိုပြီးဖွဲ့ထားတာတွေနဲ့ဖြစ်နေတဲ့အကြောင်းရောဘာခုနမေးတဲ့မေးခွန်းဖြေနိုင်မလားရှင
့်ဆိုတော့ကျွန်တော်ခြုံငုံပြီးတော့ပြောရမယ်ဆိုလို့ရှိရင်ဗျာနိုင်ငံတစ်ခုမှာကျွန်တော်တို့မြန်မာနိုင်ငံမှာပေါ့ဟာနိုင်ငံပြည်ငင်အေးချိုင်းနဲ့လုံခြုံရေးအတွက်အခုချိန်မှာကျွန်တော်တို့ကဒါတက်မလို့ကတောင်းအောင်အရှိဆုံးပဲဟာဒီတိုင်းနိုင်ငံမှာဖြစ်နေတဲ့ဟာဟိုပုံမှန်သမီးဥကြရာဇဝမှုတွေလောက်တောင်မှပဲဒါတီးခံလို့မရဘူးဒါတွေကိုကျွန်တော်တို့ကဒါတွေကိုဖြေရှင်းပြီးတော့မှကျွန်တော်တို့လုတ်တင်လုတ်ထိုက်တဲ့နည်းတွေနဲ့လုတ်ဆောင်ပြီးတော့မှဒါနိုင်ငံပြည်ငင်အေးချိုင်းကိုလုတ်ဆောင်ရမှာဖြစ်ပါတယ်အခုလိုမျိုးဒီလက်နက်ဆွဲကန်ပြီးတော့လုပ်လာတဲ့ဆွဲကိစ္စကြီးကတော့ဒါနိုင်ငံတစ်ခုအတွက်ပြည်ငင်အေးချမ်းကြီးအတွက်ဒါတက်မလို့မှာတက်မလို့ရဲ့ဒါလက်နက်ကန်တက်ဖွဲ့ကြီးဖြစ်တဲ့ဒါတက်မလို့အနေနဲ့ဘလုံမားကိုကျွန်တော်တို့သီးခံစရာအကြောင်းမရှိပါဘူးကျွန်တော်တို့အားအကြောင်းမလို့ဘလုံမျိုးလုပ်ငန်းတွေတို့လုံရက်တွေအကြမ်းဖက်လုံရက်တွေလက်နက်ဆွဲကန်တဲ့လုံရက်တွေပေါ်လာတဲ့ဆိုလို့ရှိရင်ကျွန်တော်တို့တွေဒါတွေကိုဒါကျွန်တော်တို့လုတ်တင်လုတ်ထိုက်တဲ့နီလန်အားလုံးအသုံးပြုပြီးတော့ကျွန်တော်တို့တွေဒါရှင်းလင်းဆောင်ရွက်သွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ဖြေကြားလိုပါတယ်ခင်ဗျာကျေးဇူးတင်ပါတယ်
ဒီနေ့ပြုလုပ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲကိုမတ်စုမြတ်မွန်အွန်လိုင်းကနေတဆင့်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။အခုတော့သခိုင်းတိုင်းကဏီဘက်ကအချင်းဒီအပါဝင်ဒီဒေသခံလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားတွေကိုလည်းတင်ပြပေးကြပါတယ်။စစ်ကောင်စီကိုဆန့်ကျင်ပြီးလက်နက်ကိုင်တိုက်ခိုက်နေတဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကိုစစ်ကောင်စီဘက်ကတီးမခံပဲရှင်းလင်းဆောင်ရွက်သွားမယ်လို့ဒီနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ဒေသခံလက်နက်ကိုင်တွေဘက်ကလည်းဒီမိုကရေစီရသည့်အထိလက်နက်ဆွဲကင်တော်လှန်သွားမယ်လို့ပြောပါတယ်။ဒီအကြောင်းပြည်စုံကတော့ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့ကိုငင်းညံ့ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။စကိုင်းတိုင်းနဲ့ချင်းပြည်နယ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုရရလက်နက်ဆွဲကင်တော်လှန်တိုက်ခိုက်နေတာတွေကိုရှင်းလင်းဆောင်ရွက်သွားမယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီဘက်ကပြောပါတယ်။စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကဗိုလ်မှူးကောင်းထက်ဆန်ကအခုလိုပြောသွားတာပါ။
အခုလိုမျိုးဒီလက်နက်ဆွဲကင်ပြီးတော့လုလာတဲ့ဆွဲကိစ္စတွေကတော့ဒါနိုင်ငံတစ်ခုအတွက်ပြည်ငင်းအေးချမ်းကြီးအတွက်ဒါတက်မလို့မှာတက်မလို့ရဲ့ဒါလက်နက်ကင်တက်ဖွဲ့ကြီးဖြစ်တဲ့ဒါတက်မလို့အနေနဲ့ဘလုံမားကိုကျွန်တော်တို့သီးခံစရာအကြောင်းမရှိပါဘူးကျွန်တော်တို့အားအကြောင်းမလို့ဒီလိုမျိုးလုပ်ငန်းတွေတို့လိုရက်တွေအကြမ်းဖက်လိုရက်တွေလက်နက်ဆွဲကင်တဲ့လိုရက်တွေပေါ်လာတဲ့ဆိုလို့ရှိရင်ကျွန်တော်တို့တွေဒါတွေကိုဒါကျွန်တော်တို့လုတ်တင်လုတ်ထိုက်တဲ့နီလန်အားလုံးအသုံးပြုပြီးတော့ကျွန်တော်တို့တွေဒါရှင်းလင်းဆောင်ရွက်သွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ဖြေကြားလိုပါတယ
်မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းဆန္ဒထုတ်ဖော်တာတွေဖြစ်ခဲ့သလိုစစ်ကောင်စီဘက်ကလူပေါင်း900ကျော်တပ်ဖြတ်ခဲ့ပြီးအများအပြားကိုဖမ်းဆီးခဲ့ပြီးတဲ့နောက်မှာသခိုင်းတိုင်းနဲ့ချင်းပြည်နယ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုလက်နက်ကိုင်ပြန်လည်တိုက်ခိုက်လာကြတာပါစစ်ကောင်စီဘက်ကနယ်မြေရှင်းလင်းရေးတွေလှုံ့ဆော်လာရင်လည်းပြန်လည်ခုခံပြီး Federal Democracy ရတဲ့အထိစစ်ကောင်စီကိုဆက်လက်ဆန့်ကျင်သွားမယ်လို့ဒေသခံကာကွယ်ရေးအဖွဲ့မှပါဝင်သူတဦးက VOA ကိုအခုလိုပြောပါတယ်
ဟိုကျွန်တော်တို့ကတနင်္ဂနွေလုံးအနေနဲ့ပဲကျွန်တော်တို့ဒီစစ်ကောင်စီကိုကျွန်တော်တို့မလိုလားလို့မို့တော့အမှန်တရားကိုမြန်လို့လို့ကျွန်တော်တို့ဒေါ်လာကသူတို့ဘလောက်ပဲရှင်းရှင်းဒီကျွန်တော်တို့ရဲ့အမှန်တရားမြန်လို့မှုဟိုအမြင့်ကတော့ကြောက်ပြေသွားမှာမဟုတ်ဘူးအဲသူတို့ကရှင်းနေလာနေဆိုရင်ကျွန်တော်တို့ကတော့ကျွန်တော်တို့ရှိတဲ့လက်နက်နဲ့အတန်းနိုင်ဆုံးကာကွယ်နေဟိုကျွန်တော်တို့လူချင်းနဲ့စစ်မှန်ပြီးသွားတဲ့ဖက်ဒရယ်ဒီမိုကရေစီမရမတင်ကျွန်တော်တို့တိုက်ပွဲဝင်တော့မှဖြစ်ပါတယ်
တတင်းစာရှင်းလင်းပွဲလုပ်နေတဲ့တစ်ချိန်တည်းမှာပဲဒီနေ့မနက်ပိုင်းမှာစကိုင်းတိုင်းကဏီမြို့အနီးကတမင်ကြံရွာမှာစစ်ကောင်စီတပ်တွေနဲ့ဒေသခံရွာသားတွေပြစ်ခတ်တာတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကဗိုလ်မှူးတဦးအပါအဝင်10ဦးခန့်တေဆုံးခဲ့ပြီးအများအပြားဒဏ်ရာရရှိခဲ့ပါတယ်ဒေသခံကာကွယ်ရေးအဖွဲ့ဘက်ကလည်း2ဦးတေဆုံးခဲ့ပါတယ်ဒီအချိန်နေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တဦးက
ဒီနေ့ကတော့ကျွန်တော်တို့ကဏီမြို့နယ်တမင်ကြံကြီးရွာအနီးမှာဖြစ်ပွားတဲ့တိုက်ပွဲကသူတို့ဘက်ကကျွန်တော်တို့10ယောက်ကြားတယ်ကျွန်တော်ဒီဘက်က2ယောက်ကြားတယ်ဆယ်သူတို့ကြားတဲ့တည်းမှာတော့ကျွန်တော်ဘုံမူအစ်စ်တန့်စင်ဘုံမူတန့်စင်ဘုံမူတန့်စင်ဟုတ်ကဲ့ကြားသူပါဝင်10ဦးကြားတယ်ဒီရိုက်တိုင်းရံရံမျိုးကတော့10ဦးဝင်နေလို့ရှိတာဒီဘက်ကကျွန်တော်တို့2ယောက်ကြားတယ်ကြား
စစ်ကောင်စီအနေနဲ့လက်နက်ကင်ဆန့်ကျင်နေတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကိုရှင်းလင်းမယ်လို့ပြောဆိုထားတယ်လို့လက်နက်မဲ့တဲ့ခြေရွာတွေမှာလည်းဒေသခံတွေကိုပြစ်ခတ်တပ်ဖြတ်တာတွေလုပ်နေပါတယ်မေလ9ရက်မနက်အစောပိုင်းမှာပဲမြင်းညံမြို့နယ်တမိုင်သာကွာဝေးတဲ့လယ်တိတ်ရွာမှာစစ်ကောင်စီတည်င်းပေးနေအိမ်ကိုလူတစုကလက်လုံမိုင်းနဲ့ပြစ်ခတ်ထွက်ပြေးသွားပြီးတဲ့နောက်ပိုင်းစစ်တပ်ကခြေရွာကိုရောက်လာပြီးပြစ်ခတ်ကြတာကြောင့်15နှစ်အရွယ်ကလေးတဦးသေဆုံးခဲ့တယ်လို့ခြေရွာသား3ဦးကိုလည်းဖမ်းဆီးသွားပါတယ်။ဒီအချိန်နဲ့ပတ်သက်လို့ဒေသခံရွာသား2ဦးကအခုလိုပြောပါဗျ။ဟိုကဒီန
ေ့မနက်ဖြစ်စရာလေကျွန်တော်မနက်9:00ထုတ်ပြီးတော့ရွာရဲ့ဒီလက်တိတ်ရွာရဲ့ဒလန်အိမ်ကိုကျေဖွဲ့ရမှာဘယ်ရမှလည်းမလို့တခြားအနေတခြားအဝါနေပြီးတော့လာပြီးတော့ပေါက်ဖွဲ့မှုလာလို့ပါပေါက်ဖွဲ့မှုလာလို့တော့ကြာတယ်ဒီပေါက်ဖွဲ့မှုလုပ်ပြီးတော့ပြန်ဒီလိုတော့ဖတ်ကြည့်ရပါတော့ပေါက်ဖွဲ့မှုလုပ်ပြီးတော့ဟောကွာတလန်းစစ်သားစံပေါ်ပြီးတော့ဝစစ်တပ်ကလာပြီးတော့ကြွားမှာကောင်းငါးစီးကြောင်းနဲ့လာပြီးတော့ကြွားလာစစ်မင်းစီးရပေါ့တကယ်တော့ဟူလျှောက်ဝင်ဒီလျှောက်ဝင်ဝင်ပြီးတော့ဟိုလုံးရောက်လုံးရောက်လည်းဖမ်းသွားတယ်ကျမ်းပြည့်တဲ့ဒီကလေးကလည်းသူကဒီတန်းတော့ခံသွားတာကိုနောက်ကနေတဲ့နဲ့ကြည့်လိုက်။ဘာမှမလုပ်ဘူးကြောသူတော့ခံသွားနေတာကလေးကခမအဟွာလေး15နှစ်လောက်ရှိသေးတယ်။စစ်သားမြင်တော့လက်ကြီးတော့ပြီးတာပေါ့။ပြီးတော့နောက်ကနေကျမဆန်ကြည့်လိုက
်။ဆေးအာနာတိမ့်ပြီးတဲ့နောက်ပိုင်းငင်းညမ်းစွာဆန္ဒပြကြပေမဲ့လည်းနောက်ပိုင်းမှာခြေရွာတွေကိုဝင်ရောက်ဖမ်းဆီးတာတွေဆန္ဒပြပြည်သူတွေကိုပြစ်ခတ်ဖမ်းဆီးတာတွေလုပ်ခဲ့တဲ့အတွက်ကြောင့်ချင်းပြည်နယ်နဲ့စကိုင်းတိုင်းတို့မှာလက်နက်ဆွဲကင်ပြီးစစ်ကောင်စီကိုတော်လှန်နေကြတာပါခင်ဗျာ။
ကိုငင်းညံပြောသားတာဖြစ်ပါတယ်အခုတခါတော့ချင်းပြည်နယ်မင်းတပ်မျိုးဘက်ကအခြေအနေကိုလည်းကြည့်အောင်ပါချင်းပြည်နယ်မင်းတပ်မျိုးမှာဒေသခံလုံခြုံရေးအဖွဲ့တွေနဲ့စစ်တပ်ကြားနှိမ့်နိုင်သဘောတူညီမှုအရစစ်တပ်ရဲ့စစ်ကြောင်းတွေကိုမင်းတပ်မျိုးကိုဖျက်သွားဖို့ခွင့်ပြုလိုက်ပါတယ်တပ်တွေဆက်လက်ဖမ်းထားတဲ့ဒီဒေသခံကာကွယ်ရေးအဖွဲ့တွေကလူငယ်6ယောက်ပြန်လွတ်ရေးကိုလည်းဆက်လက်ညှိနှိုင်းနေကြဆဲဖြစ်ပါတယ်ချင်းပြည်နယ်ဟာကားမျိုးနယ်မှာတော့မေလ6ရက်နေ့ကကြတော်ရီနေ့ကဒီဖမ်းဆီးခံရတဲ့ရွာသား12ယောက်ထဲက10ယောက်ပြန်လွတ်လာပြီမဲ့2ယောက်တော့မလွတ်သေးဘူးလို့ဒေသခံတွေကပြောပါရယ်အခုလိုချင်းမြင့်နယ်ဘက်ကအခြေအနေတွေကိုတော့ VN သတင်းတောက်နိုင်ကွင်းကပြောပြပေးမှာဖြစ်ပါရယ်ဗျာ
ချင်းမြင့်နယ်မင်းတမ်းမျိုးဘက်မှာနာကဆစစ်ကောင်စီတပ်တွေနဲ့ဒေသကာကွယ်ရေးဖွဲ့ထားတဲ့လက်နက်ကန်ဖွဲ့တွေကြားပြီးခဲ့တဲ့သတင်းပတ်တွေကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးနောက်စစ်တပ်နဲ့ဒေသခံတွေဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်နေတာမှာဒီနေ့တော့စစ်တပ်ရင်နန်းတွေကိုဒေသခံတွေကမင်းတမ်းမျိုးကိုဖျက်ကျော်ခွင့်ပေးလိုက်ပါရယ်တပ်ကဖမ်းဆီးထားတဲ့ကာကွယ်ရေးတပ်ဖွဲ့ဝင်လူငယ်တွေကိုပြန်လုပေးရပါဝင်ဒေသခံတွေရဲ့တောင်းဆိုချက်တွေကိုဆွေးနွေးညှိနှိုင်းနေကြတာမှာအခုလိုတပ်တွေဖြတ်သွားခွင့်ပြုဖို့သဘောတူခဲ့တာဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်လူကပြောပါတယ
်ဒီနေ့တပ်သားကမြင်းတပ်မျိုးကိုဖြတ်သွားတယ်ဒီနေ့ဖြတ်သွားတယ်လို့ပြောတာပဲသူကအဲမြင်းတပ်ပြောသွားပြီသူကာကွယ်ရေးတပ်တွေတက်ကတော့သူစောင့်ကြည့်တာပေါ့သူတို့သဘောတူထားတဲ့အချက်တွေနဲ့ညီညီကြည့်နေတာ
ဆက်လက်ဖမ်းဆီးခံထားရတဲ့လူငယ်တွေပြန်လွတ်လာရေးအခုလိုညှိနှိုင်းခဲ့တာဖြစ်တယ်လို့ပြောပါရတယ်။အဲ့ဒီကိစ္စကိုဆက်ပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ်
။လက်မလွတ်လာသေးဘူး။အားလုံးက6ရက်သူတို့ကိုဖြတ်ချတိုက်ခွင့်ပြုပြီးမှပြန်ထွက်ပြီးမယ်။ဆက်လက်ပြန်ကြည့်မယ်ဆိုပြီးတော့ပြန်ဆွေးနွေးကြမယ်အဲ့လိုမျိုး
။ချင်းမင်းတဲ့ကမင်းတပ်ဟာခါနဲ့မတူပီမျိုးတွေမှာစစ်အာဏာသိမ်းမှုစန့်ကျင်နေကြတဲ့ဒေသခံတွေကကိုယ်တည်တပ်ခုခံကာကွယ်နိုင်ဖို့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်တပ်နဲ့အပြန်အလှန်ပြစ်ခတ်တိုက်ခတ်မှုတွေဖြစ်ခဲ့တာပါ။တဖက်ကလည်းရွာသားတွေကိုဖမ်းဆီးမှုတွေရှိနေပါတယ်။မေလ6ရက်နေ့ကဟာကာမြို့နားကနေရလုံကျေးရွာမှာစစ်တပ်ကရွာသား12ယောက်ကိုဖမ်းဆီးသွားတယ်လို့သူတို့ပိုင်တဲ့ငွေကြေးတွေကသိမ်းဆည်းသွားတယ်လို့ဟာကာမြို့ခံတို့ကပြောပါတယ်။
မမေရမမက်ကပြဟုတ်ဖန်ခံရတဲ့ကြောင်းတော့မသိဘူးသူမေးစရာရှိလို့ဆိုမှခါခါမျိုးတစ်ဖက်ကရက်ကွက်ကလူတွေဖန်သွားပါတော့အလုံးပေါင်းက12ယောက်လောက်ရှိတယ်အလုံးပေါင်း12ယောက်ဖန်ခံရပြီးတော့မင်းည10ယောက်ပြန်ဖြစ်တယ်ဗျကျန်တဲ့လူ2ယောက်ကတည်းမဖြစ်သေးဘူးပေါ့နော်သူမေးစရာကြံပြီးရယ်ဆိုမှသူကမဖြစ်သေးဘူးပေါ့အဆန်ဆက်တင်းရယ်ပြီးတော့ချင်းဝက်ဝက်ဆိုင်ဒီကဝက်ဆောင်ထည့်ထားတဲ့တစ်တာ3လုံးရယ်အဆန်ဆက်တင်းရယ်ပါသွားကြ
လက်ရှိဟာကားမြို့မှာဖမ်းဆန်ထားရသူ60ကျော်ရှိနေပြီ။တမတော်ပြူကွဲအောင်လှုပ်ဆော်လှုပ်ဆောင်မှုပုံမှန်905ကနဲ့အမှုဖွဲ့ခံရသူတွေအများကြီးရှိနေပါတယ်။ဒီအဖမ်းဆီးခံရသူတွေကိုမေလ2ရက်နေ့နောက်ဆုံးသားပြန်လှုပ်ပေးဖို့ချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကနေစစ်ကောင်စီကိုတောင်းဆိုခဲ့ပေမဲ့မလှုပ်ပေးတဲ့အတွက်မေလ2ရက်နေ့ကနေ4ရက်နေ့ထိဟာကားမြို့တွင်မြန်မာတပ်ကင်းစခန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့က3ရက်ဆက်တိုက်ပြစ်ခတ်တိုက်ခိုက်ခဲ့တာပါ။ဒီတိုက်ခိုက်မှုမှာစစ်ကောင်စီတပ်ဘက်ကကူးကြဆုံးပြီးအများပြတန်ရာရရှိခဲ့တယ်လို့ချင်းဒီတာကာကွယ်ရေးတပ် CDF ဘက်ကထုတ်ပြန်ခဲ့ပေမဲ့ VOA အနေနဲ့တိကျတည်မပြုနိုင်သေးပါဘူး။အလားတူမတူပီမြို့မှာလည်းဧပြီလဆန်းကနေမေလသိစစ်အာဏာရှင်စန့်ကျင်ရေးသပွဲမောက်ဆန္ဒပြလို့ကြောင်းတန်းလူငယ်တွေနဲ့ပရဟိတဝန်ထမ်း9ဦးဖမ်းဆီးခံထားရပါတယ်။သူတို့တွေကိုဒီနေ့9ရက်နေ့မှာတရားရုံးသိမ်းဖို့ရှိတယ်ဆိုပေမဲ့မသိမ်းဖြစ်သေးဘူးလို့မြို့ခံလူကပြောပါတယ်။
အခုလိုလေတေကို9ရောက်လာပေါ်ပါလေကျောင်းသားရေဒီနေ့ဟိုရုံချင်းရှိရယ်ခုကမလုပ်ဖြစ်တာလားမသိတရားစီရင်ခီးနေနေလို့ပြောတယ်သူတို့ပြောတာ905ခါကြည့်လို့ပြော
မသူပြီးမြို့မီမြို့ဖတွေနဲ့ပါတာရေးကောင်းဆောင်တွေကဖန်စီခံတက်ကလေးကျောင်းသားတွေပြန်လဲလွတ်မြောက်လာဖို့အတွက်မြို့နယ်အဆင့်ထိစာတင်တောင်းဆိုမှုတွေရှိနေပေမဲ့လွတ်မလာကြသေးပါဘူးစစ်တပ်ကနေအယတားဆိုရလက်ကအာဏာသိမ်းယူခဲ့တဲ့ပုံမှာချင်းမြင့်တဲ့ဘက်မှာပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပြီးအသူရပြည့်မင်းတပ်နဲ့ဟာကာမြို့တွေမှာလက်နက်ကန်စန့်ကျင်ခုခံစော်လန်လာတဲ့အထိဖြစ်လာတာဖြစ်ပါတယ်ခင်ဗျာ
ဒီသတင်းတော့နိုင်ကိုရင်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုကြည့်အောင်ပါကချင်ပြည်နယ်မိုးမောင်းမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့တိုက်ပွဲဖြစ်ရာဒီမြို့တစ်ကုံလော်စီးရဆတဲ့ကြေးရွာတွေကဒေသခံတွေဟာစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရတာကြောင့်သူတို့စိုက်ပျိုးထားတဲ့ထောင်နဲ့ချီတဲ့မြေပဲစိုက်ခင်းတွေပျက်စီးဆုံးရှုံးမဲ့အခြေအနေရှိနေပါတယ်ရန်ကုန်ကလာတဲ့စစ်ရှောင်တွေရဲ့အခက်အခဲသတင်းကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
မိုးမောင်းမြို့နယ်မြို့သစ်ကုံလော်စီဟအနီးကစလောင်းကုန်းတိုက်ပွဲဟာဒီနေ့14ရက်အထိကြာမြင့်လာနေပြီးတိုက်ပွဲဖြစ်ပွားရာကိုဗမော်မိုးမောင်းဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေသလိုလေကြောင်းကနေလည်း3-4ချိန်မကတိုက်ခိုက်နေကြောင်းဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်ပွားရာဒေသတွင်းကရှမ်းနဲ့ကချင်ရွာသားတွေဟာဗမော်မိုးမောင်းမြို့တွေအပြင်မန်နောင်နဲ့တခြားရွာကြီးတွေကိုထွက်ပြေးတိမ်းရှောင်နေကြရတာကြောင့်သူတို့စိုက်ပျိုးထားတဲ့တိဏ္ဍာန်တွေကိုမရိပ်သိမ်းနိုင်ပဲရှိနေပါတယ်။စစ်ပြေးဒုက္ခတွေကိုကူညီနေသူတူဦးကတော့ပျက်စီးဆုံးရှုံးရမဲ့တိဏ္ဍာန်တွေဟာဧကထောင်ထဲချီရှိနေတယ်လို့ VOA ကိုအခုလိုပြောပြပါတယ်
။ကျွန်တော်ဒီမြို့တိကုံရောဘက်မှာအခုလက်ရှိဒီစိုက်ပျိုးပြီးသားဒါရိပ်သိမ်းဖို့အချိန်ရောက်နေပြီဘောနော်အချိန်ကျနေရနေတယ်လို့ပြောင်းလို့ PTD လို့နောက်ဒီပဲပုံတို့အဲ့လောက်နေဧကထောင်ထဲချီပြီးမှအခုကဒါမရိပ်သိမ်းနိုင်တယ်ရိပ်သိမ်းရမယ်ဖြစ်နေရပါဘူး။
အနည်းဆုံးကြေးရွာ7ရွာလောက်ကစစ်ဆောင်4000လောက်တိမ်းဆောင်နေရကြောင်းတိုက်ပွဲပြင်းထန်လာတာနဲ့အမျှနေ့စဉ်ဆိုသလိုစစ်ဆောင်ဥယျာဉ်လည်းတိုးများလာနေကြောင်းပြောပါတယ်စီဟတ်ရွာကနေမိုးဖိန်ကြေးရွာစတင်ကြောင်းမှာခိုးလုံနေသူတူကတော့စိုက်ပျိုးထားတာတွေရိတ်သိမ်းနိုင်ဖို့စစ်ရဲဆဲစီလူကြောင်းပြောပါတယ
်ဟုတ်ကဲ့စစ်ဆောင်နေရတဲ့အခြေအနေဆိုတော့ဟိုဖြစ်နေလို့ရှိရင်တော့လက်ကစလုံးပေါ့အပိခိုက်ရဲဆဲပေးပြီးမှပေါ့နော်ကျွန်တော်တို့တွေကိုအဲ့ဒါလေးတိမ်းခွင့်ပေးတော့ပူကောင်းတော့ပေါ့နော်ဟိုကမြေတဲတိမ်းတဲ့အချိန်ရောက်နေပြီခင်ဗျာတချို့ဆိုရင်တော့ဟိုနည်းနည်းပွားတော့မှဟိုပြက်ပြီးလူကြီးသားတော့မှဖြစ်နေတယ်အခုကဟောပေါ့အချိန်ညို့နေတဲ့ပုံစံဖြစ်နေတာပေါ့ကျွန်တော်စိုက်ထားတဲ့ဤကတော့ကျွန်တော်ရွာကြီးတွေကိုအနည်းဆုံးတော့ဤက၄00လောက်တော့စိုက်ထားတာပေါ့နော်ဒီရွာလေးနဲ့ချုပ်ပြီးမှပေါ့နော်ကိုပြစ်နိုင်ကြီးလည်းဖြစ်တဲ့အတွက်ကျွန်တော်တို့လည်းတရုတ်ပြည်လည်းတွားလို့မရပါလည်းမရဆိုတော့ဆက်ပြေးကြီးကိုပဲအတိအကျသူ့ပြည်မှာဆက်ပြေးကြတာပေါ့
တိုက်ပွဲဖြစ်ပွားရတဲ့အနှဲငယ်လမ်းနဲ့ကြေးရွာတချို့ကတော့ပုံးရှောင်ပြီးမှမြေဘဲနှုတ်နေရကြောင်းပြောပါတယ်စစ်ရှောင်ကချင်ရွာသားတွေကတော့အိမ်မွေးတရိတ်ဆန်တွေပါဆုံးရှုံးရမယ့်အခြေအနေရှိကြောင်းကချင်စစ်ရှောင်တွေကိုကူညီဆောင်ရွက်ပေးနေသူတို့ကပြောပါတယ
်ဖီးရဲမြေဘဲပြီးလို့ချင်းကျွဲသွားတရိတ်ဆန်တွေပေါ့ကျောဝဲဆိုတဲ့ဒီတိုင်းပဲပြစ်ထားခဲ့ရတဲ့ခါကြီးအများကြီးရှိရပါတယ်။ဒီမှာဆိုတိတဲ့တဲ့အိမ်တိုင်းကရှိကြတာပဲနော်။တချို့ဟာတွေဆိုနွားဆိုရင်ရာချီပြီးရှိတဲ့လူတွေလည်းရှိရတယ်။အဲ့ဒါတွေကတန်ရမနာမရမတော့မရှိဘူးပေါ့နော်ဆရာ။ဒီတိုင်းပဲထားခဲ့ရတာပေါ့
။စီးရီလလာတုံးတက်သူတွေကတော့ KIA ကတင်ယူထားတဲ့အလောဘွန်စခန်းဟာဗမော်မြစ်ကြီးနားလမ်းကိုထိမ့်ချုပ်ထားတဲ့အရေးပါတဲ့ဗျူဟာမြောက်နေရာဖြစ်တာကြောင့်နှစ်ဖက်စလုံးကအလျှော့ပေးမဲ့အခြေအနေမရှိဘဲစစ်ပွဲကရှေ့ကျနိုင်ကြောင်းသုံးသပ်ထားပါတယ် ဒီရပိုင်းအတွင်းမှာတော့ကချင်ပြည်နယ်အင်ဂျန်ရန်ဝိုင်းမော်မန်စီနဲ့ရွှေကူဘက်တွေမှာလည်းနှစ်ဖက်အကြတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်မုံမော်မြို့နယ်အတွင်းတိုက်ပွဲတွေကတော့အပြင်းထန်ဆုံးဖြစ်ပြီးလေကြောင်းကနေ့စဉ်တိုက်ခိုက်နေသလိုဒီလ3ရက်နေ့ကလည်း KAI ကတပ်မတော်ရဟယင်တစ်စီးကိုပစ်ချခဲ့ပါတယ်ဒီကနေ့စစ်ကောင်စီရဲ့တရင်သာရှင်းလင်းပွဲမှာတော့ရဟယင်အပြစ်ခံရတာကြောင့်တပ်မတော်အရာရှိ3ဦးအသက်ဆုံးရှုံးခဲ့ကြောင်းထည့်သွင်းဖြေကြားခဲ့ပါတယ်ခင်ဗျာ
KAI နဲ့စစ်ကောင်စီတပ်တွေကြားဒီနေ့တိုက်ပွဲအခြေအနေကိုကိုဇော်ဝင်းလိုင်းပြောပြသွားတာဖြစ်ပါတယ်အခုတခါတော့ရန်ကုန်ပါဝင်နိုင်ငံတော်ဝန်ကဆန္ဒပြပွဲအခြေအနေတွေကိုပြောပြခြင်းပါတယ်ဆီယနာသိန်းအုပ်ချုပ်မှုကိုစတင်တဲ့ဒီနေ့ဆန္ဒပြပွဲတွေကရန်ကုန်မြို့မှာတော့ဆန္ဒပြသူတို့ချို့ဖမ်းခံခဲ့ရပါတယ်ဒီနိုင်ငံနယ်စပ်မူဆယ်မြို့မှာတော့ဆိုင်ကယ်စီးဆန္ဒပြတဲ့သူတွေကနယ်စပ်ဂိတ်တချို့ထိသွားပြီးတော့ဟွန်းတွေတီးပြီးတော့ဆန္ဒပြခဲ့ကြပါတယ်ကုလနေရာဆောင်ကဆရာနာရှင်စန့်ကြီးဆန္ဒပြပွဲတွေအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မတ်ဆုမုံကတင်ပြပေးမှာဖြစ်ပါတယ်ဗျာ
ရန်ကုန်မြို့မှာလုံခြုံရေးတွေတင်းကျပ်ထားတဲ့ခြားကပဲတာမွေမြို့နယ်ထဲမှာတော့ဆန္ဒပြလူငယ်100လောက်ရှိတဲ့အဖွဲ့ကလျှက်တစ်ပြက်ဆန္ဒပြပွဲကိုမနက်ပိုင်းတုန်းကလုပ်ခဲ့ကြပါတယ်တာမွေဇေနာကနေစပြီးတော့10မိနစ်လောက်ပြေးလွှာကျွေးကြော်ခြိတက်ခဲ့ကြတာပါလမ်းပေါ်မှာသွားလာနေတဲ့ရင်းတွေဘတ်စကားတွေဘောကခီးတယ်တွေကလည်းလက်သုံးချောင်းထောင်ပြီးတော့ဆန္ဒပြတဲ့သူတွေကိုအားပေးထောက်ခံကြောင်းပြသခဲ့ကြပါတယ်အဲ့ဒီဆန္ဒပြပွဲလူစုခွဲလိုက်ပြီးတဲ့နောက်မှာတော့ဆန္ဒပြလူငယ်တချို့ဖမ်းဆီးခံခဲ့ရပါတယ်အခြေအနေကိုတော့တာမွေသပိတ်မှာဥဆောင်ပါဝင်ခဲ့တဲ့လူငယ်တဦးက VOA ကိုပြောပြပါတယ
်ဒီရပိုင်းကလည်းရန်ကုန်မြို့ထဲမှာလည်းခဏခဏပုံပေါက်တာတော့ဖြစ်နေရတယ်ပါတော့အဲ့တော့ဒီလိုလုံခြုံရေးကျင့်ကြံနေတဲ့အခြေအနေမျိုးနဲ့တွေ့ရတော့ကျွန်တော်တို့မှန်းထားတဲ့အခြေအနေလောက်တော့မရခဲ့ဘူးပေါ့နော်မရခဲ့ပေမဲ့ကျွန်တော်လူစုပြန်ခွဲလိုက်ရတယ်အဲ့ဒီလူစုပြန်ခွဲတဲ့အချိန်မှာတချို့လူငယ်တွေကရဲဒီမလာတော့သေးဘူးဖြစ်ပြီးတော့အယောက်30လောက်ပြန်စုပြီးတော့ခွဲပြီးွားရမှာပြန်ထွက်လာတဲ့လူငယ်တစုတော့ရှိတယ်အဲ့ဒီလူငယ်တစုတွေက10ယောက်ပတ်ဝန်းကျင်လောက်တော့ဖမ်းခံလိုက်ရတယ်သူကျွန်တော်တို့ကြားလိုက်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်တည်ချာတော့မမြင်လိုက်ဘူးခင်ဗျာတော့အောင်မြင်တော့ပြီးွားတယ်နည်းနည်းတော့အထီးရှားများတာပေါ့အဲ့လိုရှိပါလေဗ
ျအလားတူပဲတောင်းကလာတာကေတာနဲ့မယန်းကုန်းမြို့နယ်ကလူငယ်တွေကလည်းကားလမ်းတွေပေါ်ထွက်လာပြီးတော့ပျောက်ကြားတပိတ်လျှက်တစ်ပြက်တပိတ်တွေကိုခက်မြန်မြန်လုခဲ့ကြပါတယ်ဆီယနာသိမ်းမှုကိုစန့်ကျင်တဲ့မူဆယ်မြို့ဘက်မှာလည်းတရုတ်မြန်မာနယ်စပ်ဂိတ်ဒီနာအထိသွားပြီးတော့ဆန္ဒပြခဲ့ကြပါတယ်။မူဆယ်မြို့ကနယ်စပ်ဂိတ်ဖြစ်တဲ့နန်းတော်ဂိတ်မန်ဝင်းဂိတ်ဒီနာအထိဆိုင်ကယ်နဲ့ဆန္ဒပြသူတွေကဆိုင်ကယ်ဟွန်းတွေကိုတီးလက်သုံးချောင်းထောင်ပြီးဆန္ဒပြခဲ့ကြတဲ့အတွက်တရုတ်ဘက်ခြံကတရုတ်လုံခြုံရေးရဲတွေကအသင့်နေရာယူထားတယ်လို့ဆန္ဒပြပွဲမှာပါဝင်တဲ့ Generation Z လူငယ်တဦးကပြောပြပါတယ်
။ဒီဆိုင်ကယ်တပိတ်နဲ့တွားတဲ့ခင်ဗျာလူဦးရေတော့50ဝန်းကျင်လောက်ရှိရမှာ။ကျွန်တော်တို့ဟိုကနေအမျိုးပတ်လာရတယ်ကျွန်တော်တို့မန်ဝင်းဘောက်ကိုတော့အလေဘောက်ကိုတွားတယ်ပြီးရင်ကျွန်တော်တို့မန်ဝင်းဘောက်ကိုတွားတယ်တရုတ်ကိုဆန္ဒပြတာပေါ့နော်တရုတ်ဘက်မှာဒီမှာဟိုးနေတီးပြီးတော့ကျွန်တော်တို့ဒီမှာဆန္ဒပြရခင်ဗျာလက်သုံးချောင်းစီထောင်ပြီးတော့လေကျွန်တော်တို့တွားတဲ့အချိန်ဟိုးနေတီးတဲ့အချိန်မှာတော့သူတို့တွေလုံခြုံရေးတွေနဲ့သူတို့တွေကအကုန်လုံးတော့ပြန်လာရတယ်ခင်ဗျာသူတို့အပေါက်တွေမှာသူတို့အဲ့လိုမျိုးပြန်ပြီးတော့သူတို့နေရာယူထားတာပေါ့နော်အစ်တင်နေရာယူထားတဲ့ပုံစံမျိုးတော့ရှိတယ်ခင်ဗျာတရုတ်ရဲတွေခင်ဗျာအမကျွန်တော်တို့ပြောမှဆိုနေသားဆောင်ရဲပုံစံမျိုးတွေအမတရုတ်ဘက်ကအဲ့ဒီပြရတော့မရှိခင်ဗျာဟုတ်ကဲ့ပါခင်ဗျာသူတို့ဘက်ကသူတို့လုံခြုံရေးယူဆိုင်တဲ့ပုံမျိုးပါခင်ဗျာ
တရုတ်နိုင်ငံယူနန်နယ်ဘက်မှာတော့ကိုဗစ်ကပ်ရောဂါကူးစက်မှုကြောင့်အဲ့ဒီတရုတ်မြန်မာနယ်စပ်ဂိတ်တွေကိုပိတ်ထားတာပါကချင်ပြည်နယ်ဖားကတ်မြို့နယ်မှာလည်းအမျိုးသားညီညွတ်ရေး NUG အစိုးရကိုထောက်ခံကြောင်းနဲ့ဆီယနာရှင်ကိုစန့်ကျင်ကြောင်းဆန္ဒပြရာနဲ့ချီတဲ့ပြည်သူတွေဟာလမ်းမတွေပေါ်ထွက်ပြီးလှည့်လည်ဆန္ဒပြခဲ့ကြပါတယ်
ဒီစကြောင်းနေ3လေးကြောင်းဆက်တယ်ပေါ့နော်ဟိုဟာလုံချင်းတပိတ်စကြောင်းဆက်တယ်ဖာကန်တပိတ်စကြောင်းဆက်တယ်စိုင်းတောင်ဆက်တယ်ပေါ့နော်ဟုတ်တယ် NG ဆိုရထောက်ခံကြောင်းပေါ့နော်လက်ရှိဆက်မှရှင်းပြဆုံးရစဆုံးကြီးရောပေါ့အားတော့လုံချင်းစကြောင်းက200ကျော်ရှိတယ်ဖာကန်စကြောင်းက300နဲ့500ကျားမှရှိတယ်ပေါ့နော်စုစုစကြောင်းကလည်း200ဝန်းကျင်လောက်ရှိမှာပေါ့
စကိုင်းတိုင်းကလေးမျိုးတနင်္လာရီတိုင်းဒဝယ်မျိုးတွေမှာလည်းဆိုင်ကယ်တပိတ်လမ်းလျှောက်တပိတ်ပျောက်ကြားတပိတ်တွေဆက်ပြီးရှိပါတယ်မန္တလေးမိထီလာဘိတ်စားတဲ့မျိုးတွေမှာလည်းအလားတူဆန္ဒပြပွဲတွေဆက်လုပ်နေပါတယ်နှမောက်ပြင်မနာမော်လမြိုင်ပသိမ်မျိုးတွေမှာတော့ရွာတွင်တပိတ်အာယုံဦးတပိတ်စီးစာတပိတ်စားတဲ့ပုံစံမျိုးစုံနဲ့တပိတ်တွေဆင်နွှဲပြီးတော့ဆီယနာရှင်စန့်ကျင်ကြောင်းနဲ့စစ်ကြုံပညာရေးကိုအလိုမရှိကြောင်းဆိုင်းဘုတ်တွေကင်ဆောင်ပြီးဆန္ဒပြခဲ့ကြပါတယ်ရှင်
ရန်ကုန်ပါဝင်နိုင်ငံတော်ကဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုမတ်စုမွန်ပြောပြသွားတာပါအခုတခါတော့ကြောင်းပြန်ဖွင့်ဖို့လုပ်နေတာနဲ့ပတ်သက်ပြီးတော့သဘောထားတွေဘယ်လိုရှိလဲဆိုတာကိုကြည့်အောင်ပါကြောင်းကင်ပြန်ဖွင့်တော့မဲ့အခြေခံပညာကြောင်းတွေမှာကြောင်းသားတွေကြောင်းပြန်တက်ကြဖို့နဲ့ဆရာဆရာမတွေစာပြန်တင်ကြဖို့အာဏာသိမ်း အုပ်ချုပ်နေတဲ့ဒီနာဆာကစစ်ကောင်စီကတိုက်တွန်းလိုက်ပါတယ်မိဘတွေအနေနဲ့ကလေးတွေကြောင်းပြန်အကြဖို့ဆရာဆရာမတွေအလုပ်ပြန်ဝင်ကြဖို့ဒီနေ့လောက်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါဆရာနာသိမှုစန့်ကျင်တဲ့ဆရာဆရာမတွေနဲ့ကျောင်းသားတွေကတော့ကျောင်းမတက်ပဲဆန္ဒပြသွားမယ်လို့ပြောနေပါတယ်ဒီအချိန်နေနဲ့အခုရပိုင်းဖွင့်တဲ့အစိမ့်ပညာဒန်းတွေမှာကျောင်းတက်နေကြတဲ့အချိန်ဒီကျောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုမတ်ခင်ဖြူတွေကပြောပြပေးမှာဖြစ်ပါတယ်ဗျာ
စီအိုချူရီကောင်စီကဒီကနေ့အွန်လိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဆရာဆရာမတွေနဲ့ကျောင်းသူကျောင်းသားတွေကျောင်းပြန်တက်ကြဖို့အလေးထားပြောသွားခဲ့ပါတယ်။မကြခင်မှာပြန်ဖွင့်မဲ့အခြေခံပညာကျောင်းတွေအတွက်ကလေးတွေကိုကြောင်းအပ်ကြဖို့မိဘတွေကိုနာဆာကကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကဗိုလ်မှူးကောင်ထက်ဆန်ကအခုလိုတိုက်တွန်းခဲ့ပါတယ်
။မိမိတို့ရဲ့အပညာရဲ့ပညာရေးဆိုင်ရာမျက်နှာမူများမဖြစ်ဖို့အတွက်ကျောင်းဖွင့်ချိန်မှာကျောင်းအနှံ့ကြဖို့နဲ့ဒီဆရာဆရာမများဟာလည်းပညာသင်ကြားရေးလုပ်ငန်းတွေမှာဆက်လက်ပြီးမှလှုပ်ဆောင်ကြဖို့အတွက်လိုအပ်တဲ့အကြောင်းကိုကျွန်တော်ပြောကြားလိုပါတယ်။ကျွန်တော်တို့နားလေပါလေဒါဆရာဆရာမတို့အနေနဲ့လေကျွန်တော်တို့ဒီလုပ်ငန်းတွေဆောင်ရွက်တဲ့နေရာမှာအခက်အခဲတွေရှိမယ်ဆိုတာကျွန်တော်တို့သဘောပေါက်ပါတယ်ဒီအခက်အခဲတွေကြားရရနေပြီးတော့ပဲဒါကုတပည့်သားမျိုးတွေပညာတက်စေဖို့ဆိုတော့ဒီအာဆီယခုနော်အနန္တောဆိုတော့ဒီဂိုအင်ကာရဲ့နဲ့အညီဒါပညာရေးခန္ဓာမှာဝင်ပြီးတော့ဆောင်ရွက်ပေးကြတဲ့ဆရာဆရာမတို့ကိုလည်းကျွန်တော်တို့ကနေပြီးတော့မှလေးစားအကုန်ယူကြောင်းဒီနေရာကနေပြီးတော့မှမှတ်တမ်းတင်ပြောကြားလိုပါတယ်ခင်ဗျာ
ဆရာနာသိမှုကိုအကြမ်းမဖက်အာဏာဖီဆန်တဲ့အနေနဲ့ကျောင်းမတက် CDM လှုပ်ရှားမှုလုပ်ကြဖို့စော်အုပ်မှုတွေရှိနေချိန်မှာစစ်ကောင်စီဘက်ကအခုလိုပြောဆိုခဲ့တာပါမေလ5ရက်နေ့ကပြန်ဖွင့်ခဲ့တဲ့တက္ကသိုလ်ဒီဂရီကောလိပ်တွေမှာမဟာတန်းနဲ့နောက်ဆုံးနှစ်အတန်းတွေမှာတော့ကျောင်းထက်သူအရင်ကထက်စာရင်နှဲသွားတယ်လို့ကျောင်းတက်နေကြတဲ့သူတွေကပြောပါတယ်ပွဲရဖို့လက်တကမ်းအလိုမှာရှိနေပေမဲ့ကျောင်းမတက်ဖို့ကျောင်းသူကျောင်းသားအတော်များများကဆုံးဖြတ်ခဲ့ကြပြီးရာနှုန်းပြည့်ဆန့်ကျင်ဆန္ဒပြတာဖြစ်တယ်လို့မုံရွာတက္ကသိုလ်ကျောင်းသားတဦးကပြောပါတယ
်အခုကတော့ကျွန်တော်ဒီနိုင်ငံကကြည့်ရတဲ့အတိုင်းပေါ့နော်ကျွန်တော်ဒီဟာ COVID-19 ရောနောက်တစ်ခုကဟာဒီကျွန်တော်တို့အာဏာသိမ်းထားတဲ့အခြေအနေရောပေါ့နော်နိုင်ငံရေးအခြေအနေရောပြီးနောက်တစ်ခုကဒီကျွန်တော်တို့တက္ကသိုလ်တွေမှာကျွန်တော်တို့ဒီတချို့ဒီဌာနမှုတွေရောတကယ်စာတင်ပြကောင်းတဲ့ဆရာတက္ကသိုလ်ဆရာဆရာမတွေရောပေါ့နော်ဒီ60ရာခိုင်နှုန်းလောက်ကကျွန်တော် CDM လုပ်ထားတယ်ပေါ့နော်တင်ကြားပေးမဲ့ဒီတက္ကသိုလ်ဆရာဆရာမတွေကလုံလောက်မှုရှိမယ်လို့လည်းကျွန်တော်တို့ကမယုံကြည်ဘူးဒီချင်းနဲ့မထိုက်တန်ပဲနဲ့ရမယ့်ပွဲပေါ်ပေါ်ပဲပဲပွဲလေကျွန်တော်တို့ကတော့မလို့ချင်းပေါ့နော
်အခြေခံပညာကျောင်းတွေနဲ့တက္ကသိုလ်တွေကိုဖွင့်လှစ်တဲ့နေရာမှာစနစ်တကျပြင်ဆင်ဖွင့်လှစ်တာမျိုးမဟုတ်ဘူးလို့ထင်မြင်တဲ့အတွက်ကောင်းမွန်တဲ့ပညာရေးစနစ်မဖြစ်နိုင်ဘူးဆိုတဲ့သုံးသပ်ချက်တွေကလည်းကျောင်းသူကျောင်းသားတွေကြားမှာရှိနေပါတယ် CDM လှုပ်ရှားမှုမှာပါဝင်တဲ့ဆရာဆရာမရာနဲ့ချီကိုလည်းရာထူးတာဝန်တွေကနေထုတ်ပယ်နေပါတယ်တနိုင်ငံလုံးမှာပါမောက်ခတွဲဘက်ပါမောက်ခနဲ့ကတိကအပါအဝင်အယောက်900ထက်မနည်းဘူးအလုတ်ကယာယီရက်ဆဲရတာနဲ့အလုတ်အပြီးထုတ်တာတွေရှိနေတယ်လို့တချို့နေရာတွေမှာ CDM မလုတ်တဲ့နှီးပြတွေနဲ့အစားထိုးခန့်အပ်တာတွေလှုပ်နေပါတယ် CDM လှုပ်ရှားမှုမှာပါဝင်ခဲ့တဲ့သူတွေနေရာမှာအစားထိုးမှုတွေလှုပ်ပေမဲ့လိုအပ်တဲ့တင်ကြားရေးလုပ်နေတဲ့အခြေအနေမျိုးမဟုတ်တာကြောင့်လက်ရှိတင်ကြားရေးကကောင်းမွန်တဲ့တင်ကြားရေးဖြစ်ဖို့ခက်ခဲတယ်လို့ CDM လှုပ်ရှားမှုမှာပါဝင်တဲ့ကတိကတဦးကပြောပါတယ်ကျွန်မကြီးက
ခုရရဲ့ဆိုင်ရကျွန်မကြီးငါအရေးထွက်လာအတူနဲ့အစားလို့ပေါ့မင်းရပါအောင်အပြည့်အခုလည်းပြန်ထွက်နေပြီကျော်ဘယ်လိုလဲကျွန်တော်လည်းအစားပြင်ကြရပြီပေါ့စားရတယ်နေမှာစားပြီးတော့ထွက်ရမယ်ချူအမဆိုင်နေရှိတော့ဒီခုနဲ့ဒီလိုဒီလိုခုချက်နေတယ်ဒီလိုပြီးသွားရင်အားပြီးသွားရင်ချက်ပြားနေကြနေပြီတော့ဘာမှမစားပြင်ဘူးသူကလည်းတက်တယ်လာတော့မှဆိုတော့ကျန်တဲ့အခုလက်ရှိကျန်နေတဲ့ဆရာဆရာမလေးတွေနဲ့ဆက်သွားရင်အတူတူနေပါလို့ဒီလူကကျော်လေးကိုစက်ကင်းမလို့ဆက်စားပါလေအခုကျရမှာနေမှာစားလို့ကြောက်နေပါတယ်။တကယ်မှာကလေးလေးမဟုတ်ဘူး။ဒီတပူကြောင့်မာကြီးပြန်မှာတော့အကြောတော့ဒီမှာဒီလိုဝင်နေပါတယ်။
ဆရာနာရှင်စနစ်ကျဆုံးတဲ့အထိ CDM ဆက်လုပ်သွားမယ်ဆိုပြီးဆုံးဖြတ်ချက်ချထားကြတဲ့ဆရာဆရာမတွေရှိတယ်လို့ဖိအားပေးချင်းချောက်မှုတွေကြောင့် CDM လှုပ်ရှားမှုကိုလက်လျှော့ပြီးအလုပ်ပြန်တတ်တဲ့ဆရာဆရာမတွေလည်းရှိပါတယ်။ဒါပေမဲ့အရေးအထွက်ကိုတော့အတိအကျမပြောနိုင်သေးပါဘူး။ CDM လှုပ်ရှားမှုမှာပါဝင်နေတဲ့ဆရာဆရာမတွေကိုအလုပ်ကယာယီရက်ဆဲတာ၊အစိုးရအင်အားတွေကနေဖယ်ခိုင်းတာ၊အလုပ်အပြီးထုတ်ပြစ်တာ၊တက်မတော်ပြိုကွဲအောင်လှုံ့ဆော်မှု၊လှုံ့ဆော်မှုရာဇသက်ကြီးဥပဒေပုံမှ905ကကြီးနဲ့တရားစွဲတာအပြင်အခုနောက်ဆုံးအမည်မဲစင်းတင်ဖို့အထိအာဏာပိုင်တွေကလှုပ်ဆောင်နေပါတယ်ရှင
်။မခင်ဖြူတွေပြောပြတော့တာပါ။အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးမှာပါ။ เซียนาชินซันจินหลุช่ำมาปาวินนี่จ้าเรยังกูมีเมียกลับมามีเนี่ยก็จะเจ้าหลุชาดูลุงเงินเนี่ยเอาเยอะเองกูมีร้านเนี่ยนี่ก็สิ่งของสิ่งที่ก็ยัยเพื่อเวียนยาวชาวพุทธิลูกเขยบีร์ลุงเงินเนี่ยอู้กูชามาตัวเรื่องตัวแต่ชาวเซจอมีเงินเพื่อดูดอมีเงินกูยัยเนี่ยพันสิ่งของสองตัวเรื่องลุตอนมีเพื่อดูมาตัวรักก็เพียวบาร์เร มาตัวเราก็รอดเลยสิเมริกันพี่น้องดูเท็กซัสพี่เนี่ยมาในไทยนี่รับพี่บีร์เซียนาชินซันเจลูกชาวมุมมาป่าวันนี้จ้าเลยกูนี่เอาการอ่ะแล้วรอบพี่เรามาเต็งเชียงนี่จ้าเลยลูกพี่ว่าเลยมาตัวเราก็มาเข้มผิวถุยกับสัตว์มีมีมีรอดที่เตรียมไปเนี่ยมีดมีกันนำมาเต็งสับปีทาวาเลยเนี่ย
There's a path we must choose sometime. Gotta stand up and fight sometime.
မတော်ရာရဲ့အမေကိုဒီပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲမြန်မာနိုင်ငံမှာဖမ်းဆီးခံသွားရတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ ဘလူဘယ်နေ့ကဖမ်းသွားတာလဲဘလူပုံစံနဲ့အဖမ်းခံခဲ့ရတာလဲဆိုတာပြောပြပေးပါလားရှင်
Okay, amigo, mela naya ni bono, tanin lini, mana si na yi kwe ma, di si ta o yin ya, alon yin na ene uwin la re. Ena pwe rio, be rio, ashi rio, papi rio, uwin la rio, pansi ya shi. Ena tong ta su ro, turua yin ya, po miyam ya ne, po vio uwin la re bono. Uwin la jin ma re, turua amigo, tai li ma re, tai ngai na re, biro ma turua engu, turua lung ni atai me bono, yai cho pia si biro, ตัวชาเช่นเอาหุ่นน่าวิโรชาเออเราคุณรู้ลาบิโรลูกเอ็นยูย้ายชูบิโรลูกเดสโรจูจันยันตันองย้ายเนตามิวอ๋อชิเกลูตียาล่ะใช่เลยใช่เลยมาแล้วส่วนอเมริกาเนี่ยชินี่เลยไอ้ดีไซน์น่ะปะเนาะเทียนเนี่ยเดอันดีตัวพี่เช่ย่าส่วนเนี่ยตัวอเมริกาฟงตาวเนี่ยไอ้มาชิเกอเมริกาฟงเนี่ยชิเดมีอากงตาวเนี่ยบ่อเมริกาตัวเนี่ยไม่ชินี่รู้เปล่าเลยเด้อแต่เมื่อตัวชาพูดอ่ะ อเมริกาดูดีอาทำมันนี่แหละค่ะจ้ะไอ้ดูดีอาทำมันไม่ฟงเลยดูเลยดูอ๋อเอ้ามีสิ่งเราไม่ใช่รู้เปล่าเลยแล้วนั่นเนี่ยดูเนี่ยบ่เนาะอเมริกาเส้นวิโรยัยด่าไต่ลิมาเลยทางการทัดดีเส้นวิโรเลยยัยด่าอเมริกาตัวตั้งแต่ตัวจีนเลยจีนเนี่ยข้าจะรอดูดูยัยด่าเดนิวมาขนาดมาขนาดน้องงานนี้บีเนาะยับบาลูกจอร์มีเยอะอันนี้เบียร์อะไรอาจารย์เนี่ยเดนิวอะ ก็เราเนาะไม่เอาอยู่เอาเราย้ายเสียแล้วเจอเรามาอันนี้ตัวย้ายดาวย้ายอะไรเย่เย่เดียวกันเราคุ้นสูรุษเชนตาไม่รู้ด่าสุดในยันนี้เราพังข้อตัวเลยบ้าจังลาบีรอตัวคุ้นรู้เองหมดเจ็บบีรอจำเป็นพันเดือดลุยอตีอะไรโอ้คุณเอาไปจ้าตีอะไรวะตัวว่าดีฟีวายดีเสียนาเต็มมีฟีวายตีอันนี้เสียนาเต็มมีเอาไปมาจะมาคุณละกังอ่ะติดทบไปมั้งเนาะตัวว่าดีในไงมาแต่จะจะจะไปเอาเลิกช้านี่แล้วบ่
อธิการตู้พันจิโนเว็บพันเนี่ยตู้เนี่ยปัตตาเด็ดพิซซี่อยู่ชาพุยบีโอลาชาจิโนเว็บพันเนี่ยลูกคุณเอาไปมาจ้าตียาเลยวะเนาะส่วนตู้ชาพุยเรื่องจริงมาจิโนไปเนี่ยปัตตาเด็ดพิซซี่อยู่ตู้แล้วมาตุยเรื่องข้าจารอเมื่อวันยังเนี่ยพันสิ่งตัวเลยลูกจะมาเทียนเช่นฮะอ่ะถ้าเราคุยจะเนี่ยพี่ติดทาร์ล่ะปะเนาะกูว่าเลยวิมายาเลยสุดเลยข้าจารอฮะโอเคฮะแล้วเราคุยเมื่อวันเบลคอดว่าเลยลูกยอดติดทาร์ยาเลยฮะเมื่อวันเบลค
ယ်9နာရီလောက်မှခေါ်သွားတယ်အဲ့နောက်ပိုင်းဘာမှမသိရတော့အမေကဘယ်ကိုဘယ်စခန်းကိုခေါ်သွားတယ်ဘယ်မှာထားထားတယ်ဆိုတော့မသိရတော့
အဲ့ဒါဆိုရင်အခုဒါကအမေကိုအချုပ်ထဲမှာပဲရှိနေသလားစစ်ကြောရေးပဲခေါ်သွားသလားဒါမှမဟုတ်ရဲစခန်းထဲမှာပဲရှိနေတာလားထောင်ထဲကိုရောက်နေပြီလားဘာမှမသိရတဲ့အချိန်နေပေါ့
ဘာမှမသိရဘူးရှင်ဘာလို့ဆိုဒီညီမတို့မှာကြံရှိနေတယ်ညီမအကိုနှစ်ယောက်ကလည်းဒီဟိုဘယ်လိုပြောမလဲတိန့်ရှောင်နေတာပေါ့နော်သူတို့ကလာပြီးတော့အလုံးရင်းနဲ့ဖမ်းဆီးတဲ့အခါကျတော့သူတို့ရှုပ်ရှားမှုတွေသူတို့ကတိန့်ရှောင်နေတာဖြစ်တဲ့အတွက်ကြောင့်ဒီအမေနောက်ကိုလိုက်ပြီးမဲ့သူကမရှိဘူးညီမလည်းဖြီးပွားမှာရောက်နေတဲ့အတွက်ကြောင့်အမေဘယ်ရောက်နေလဲကိုလိုက်ဆောင်စမ်းဖို့ကလည်းလုံးဝမလွယ်ဘူး
အိမ်မာရောအခုဘယ်သူတွေကြံခဲ့သေးလဲ
အိမ်မာကတော့အမေရဲ့အမေပေါ့နော်အသက်85နှစ်အရွယ်အဖွားတယောက်ရယ်ပြီးတော့အမေရဲ့အမကြီးကြီး66နှစ်အရွယ်ကြီးကြီးတယောက်ကြံခဲ့ပါတယ်ရှင်ဟုတ
်အဲ့တော့အခုအမေနဲ့ပတ်သက်ပြီးတော့ဒါဆိုရင်ဘာတွေဆက်လုပ်ဖို့ရောစဉ်းစားထားလဲအခုဘယ်မှာလဲဆိုတာတော့မသိရဘူးဆိုတော့လေဟိုဘာလုပ်မယ်လို့ရောကိုအခုစဉ်းစားထားလဲ
ဟုတ်အခုညီမကတက်နိုင်တဲ့လောက်ကတော့ဒီ AAPP ပေါ့နော်ဒီနိုင်ငံရေးကျင်းသားဟောင်းဟိုစည်ရင်းပြုစုနေတဲ့အဖွဲ့အစည်းကိုဆက်သွယ်ထားရပြီးတော့ဘာဖြစ်လို့လဲဆိုတော့အမေကလည်းနိုင်ငံရေးအကျဉ်းသားတယောက်ဖြစ်တဲ့အတွက်ကြောင့်
အဲ့လိုမျိုးဟိုတို့များပါအကူအညီများထပ်ပြီးတော့ပေးနိုင်မလဲဆိုပြီးတော့ဘောနော်အကူအညီတောင်းထားရရှင်ဟုတ်အေးအေးပြပြပါအမြန်မာနိုင်ငံမှာတော့အခုနောက်ပိုင်းဒီဖန်စီအဲ့လိုခံသွားတဲ့သူတွေပဲရောက်မှမသိဘူးဆိုရင်တော့ကူညီပေးနေတဲ့အဖွဲ့တွေတော်တော်များများနောက်ပိုင်းရှိလာတယ်ဘောနော်အဖွဲ့တွေဥမာတို့တင်အတွက်ရှင်းနေများဆိုတာလည်းရှိတယ်နောက်အဖွဲ့လေးတွေပေါ့နော်နောက်ပိုင်းရှင်းနေဒီကူညီပေးနေရလဲရှိ
ွဲ့နေပေါ့နော်အခုဒီအင်းစိန်ထောင်ရှိမှာသွားပြီးတော့ကုညီပေးနေတဲ့ဆီယာမတယောက်နဲ့ဆက်တွေ့ထားတယ်အမေနဲ့ပတ်သက်ပြီးတော့အမှုကိုလည်းအပ်လိုက်ပါရှင်ဟုတ
်ဒီအဲ့တော့ရှင်းနေတချို့ကိုလည်းဟိုအကူညီရဖို့တော့ကြိုးစားနေတယ်ပေါ့
ဟုတ်ကဲ့ဟုတ်ရှင်းနေတချို့စီကနေအကူညီရဖို့လည်းကြိုးစားနေရရှင်ဟုတ်ကဲ
့ဟုတ်ကဲ့အဲ့တော့အခုဆက်ဆော့ပြောသွားတဲ့နေရာမှာ ABPU ဆက်သွယ်တယ်ဘာလို့ဆိုအမေကအရင်ငယ်ကြီးအချင်းသားဟောင်းတယောက်ဖြစ်တယ်လို့ပြောသွားတာကိုကြားလိုက်ပါတယ်ဆိုတော့အမေကအရင်တုန်းကရောဘယ်တုန်းကအဖန်ခံခဲ့ရဘူးတာလဲဘာအတွက်ကြောင့်ဖန်ခံရတာလဲဆိုတာကိုလည်းပြောပြပါလား
ဟုတ်အမေက1990နောက်ပိုင်းမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အဖွဲ့မှန်ပါဝင်တယောက်အနေနဲ့ပေါ့နော်ဒီသူတို့လှုပ်တဲ့တက်ကြစွာနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်တက်တက်ကြွကြွပါဝင်ဆောင်ရွက်ခဲ့တယ်ပေါ့နော်ပြီးတော့ဒီအန်နီတိုအုံးလာနဲ့အတူပေါ့နော်ဒီဒေါ်ဆန်းစုကြည်လွတ်မြောက်ရေးအတွက်အင်ကာနေတိုင်းဖျားမှာဝတ်ပြုစုတောင်းတဲ့အဖွဲ့မှာလည်းအမေကတက်တက်ကြွကြွပါဝင်လှုပ်ရှားခဲ့တယ်ဆိုတော့2000စက်တင်ဘာရှူဝါရောင်တော်လှန်ရေးမတိုင်ခင်မှာ2006ပေါ့နော်ဒီလောင်စာစီတိုးမြင့်တာနဲ့ပတ်သက်ပြီးတော့ကုံစင်းလုံးကြဆင်းရဲ့အတွက်တို့ဒီလူလူလှုပ်ရှားမှုကြီးမှလည်းအမေကတက်တက်ကြွကြွပါဝင်လှုပ်ရှားခဲ့တယ်အဲ့ဒီအချိန်မှာပဲအမေကဖမ်းဆီးခံလိုက်ရတာအမေဖမ်းဆီးခံလိုက်ရတာ2006ပေါ့နော်ကာယဝတီထောင်မှာ၄နှစ်ကျော်အကျဉ်းချခံခဲ့ရပါရှင်တော်တာကအဲ့တုန်းက14နှစ်သမီးပဲရှိသေးတယ်ရှင်ဟုတ်
အဲ့တော့အဲ့ဒီတုန်းကလည်းဒါဆိုရင်ကိုကတော့ဒီနိုင်ငံရေးအကျဉ်းသားတယောက်ရဲ့တမီးလေးဖြစ်တဲ့ဆိုတဲ့အခါကျတော့နောက်အကူကြီးကလည်းနိုင်ငံကြီးမှာလှုပ်ရှားနေရသေးတယ်ဆိုတော့မိသားစုကတော့ဒါဒီနိုင်ငံကြီးအရာတက်ကြွလှုပ်ရှားတဲ့မိသားစုဒီလိုအခြေအနေတွေကတော့အရင်ကလည်းကြုံခဲ့ဘူးတယ်ဆိုတာမျိုးတော့ပြောလို့ရတာပေါ့နော
်ဟုတ်ကဲ့အရင်ကလည်းကြုံဘူးတယ်ဆိုတော့ဟိုညမောက်တော့ကတော့တိတ်ပြီးတော့မထူးဆန်းဘူးပေါ့နော်ဒါပေမဲ့အခုဟာကအမေကအသက်တော်တော်လေးကြီးနေပြီအသက်64နှစ်ဖြစ်တဲ့အတွက်ကြောင့်အရင်လူငယ်တွေလိုမျိုးအရင်လိုမျိုးတက်တက်ကြွကြွပေါင်းဝင်ပြီးတော့လည်းမလှုပ်ရှားနိုင်ခဲ့ဘူးလုံးလဲလုံးမရှာနေဆိုအတက်အရွယ်ရအမေကအရန်အတက်ကြီးတဲ့အခါကျညီမအရန်ဆိုးရိမ်နေအမေအတွက်လေပြီးတော့သူတို့ဖမ်းဆီးသွားရလဲရိုးရိုးဖမ်းဆီးသွားတာမဟုတ်ဘူးချင်းချောက်ပြီးတော့အမေကိုလက်တရိုကြီးဆင့်ရိုက်ပြီးတော့ဖမ်းဆီးသွားတဲ့အတွက်ကြောင့်အရန်ပဲဆိုးရိမ်နေဟိုဒဏ်ရာတွေများလက်မှာဖြစ်နေမလားဟိုအထဲရောက်ရင်တော့သူတို့ပို့ပြီးတော့ရိုက်နှက်နေမလားဒီလိုဆိုးရိမ်မှုရှိတယ်ရှင်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့အခုကရိုက်နှက်ပြီးဖမ်းဆီးသွားတယ်ဆိုတော့ဒဏ်ရာတွေကိုစေကုသပေးမလားမပေးဘူးလားဆိုတာလဲဒါလောလောဆယ်ဘယ်လို့မှမသိနိုင်တဲ့အခြေအနေဖြစ်နေတာပေါ့
ဟုတ်ကဲ့ရှင်ဟုတ်စေကူတာခွင့်ရပါမလားဆိုတာမျိုးလဲဟိုစိုးရိမ်တာပေါ့နော်ဟုတ်ပြီးတတင်းတွေတွေ့ရတဲ့အချိန်မှာသူကဖမ်းသွားတယ်အဖမ်းပြီးသွားရင်မနဲ့အလောင်းပြန်လာပို့တယ်အဲ့လိုမျိုးဖြစ်နေတဲ့အတွက်ဆိုပို့ပြီးတော့လဲစိုးရိမ်နေပြီးတော့ဒီတော်ရုံမိသားစုကလည်းဒီနိုင်ငံရေးနယ်ပယ်မှာကအမေရောဒီကိုထင်တို့ပိုင်ကောကနိုင်ငံရေးနယ်ပယ်မှာတက်တက်ကြွကြွလှုပ်ရှားသူတွေဖြစ်တဲ့အတွက်ကြောင့်သူကဒီမြောက်ကလာမြို့နယ်မှာဆိုရင်ဟိုညီမတို့အိမ်ကိုပဲပေါ့နော်အညှိုးထားနေတာပေါ့အဲ့လိုပုံစံမျိုးဖြစ်နေတဲ့အတွက်ကြောင့်ပို့ပြီးတော့စိုးရိမ်နေရှင်ဟုတ်ကဲ့
အခုအချိန်မှာဒါအမေအတွက်တော့ဒါစိုးရိမ်ပူပန်နေရတဲ့အချိန်ပေါ့လေဆိုတော့တစ်ဖက်မှာလည်းအခုမြန်မာနိုင်ငံအတွင်းမှာဆိုလို့ရှိရင်ဒါကစစ်တပ်ကအာဏာသိမ်းလိုက်တဲ့ဒီဖေဖော်ဝါရီလ၁ရက်နေ့ရက်စလို့ပေါ့နော်နောက်ပိုင်းမှာလူလူဆန်းကျင်ကန့်ကွက်ပြန်ဆန္ဒပြပွဲတွေပေါ်ထွက်လာတဲ့အဲ့ဒီနောက်မှာဖိနှိပ်မှုတွေဆိုလည်းဒါအပြင်းထန်တည်တဲ့လူတွေလို့ဆိုရင်လည်းဒါရာခဏန်းရှိနေပြီဖန်စီခံရတဲ့လူတွေဆိုရင်လည်း4000ကျော်သွားပြီပေါ့နော်ဒါကကိုမိသားစုကတော့အခုကဒါကဖန်စီခံရတဲ့ဒီ4000ကျော်ထဲမှာတိရောက်အပါဝင်ဖြစ်သွားတာပေါ့ဆိုတော့လက်ရှိအခြေအနေအပေါ်မှာရောကိုကလည်းကိုယ်တိုင်ကြုံတွေ့ရတဲ့မိသားစုတိရောက်လည်းဖြစ်တယ်ဒီလက်ရှိအခြေအနေအပေါ်မှာရောကိုဘာမှန်းပြောချင်တယ်လဲကိုပြောချင်တာပေါ့နော်တစုံတရာဘာမှန်းရှိမလဲ
အမေကအမေစကားပြောမှုတာရှိတယ်ပေါ့နော်သူကဒီလိုမျိုးလှုပ်ရှားတော့မယ်နိုင်ငံရေးမှာပါဝင်တော့မယ်ဆိုရင်သူကယုံကြည်ချက်ထားဖို့ညီမတို့မောင်နှမတွေအကုန်လုံးပြောဘူးတယ်သူတို့ဒီနိုင်ငံရေးဆရာနဲ့ရှင်ပြုတ်ကြဖို့သူတို့နိုင်ငံရေးလှုပ်ရှားဖို့တော့ဆိုရင်ဒီတရုတ်ကမှမှသူတို့ရက်ကွက်တစ်ခုမှမှသူတယောက်ပဲရှိတယ်ဒါပေမဲ့သူဒီလုံးဝနှောက်မဆုတ်ခဲ့ဘူးသူယုံကြည်တဲ့အလံနောက်အတန်နောက်ကိုသူလိုက်ခဲ့တယ်ပြီးတော့သူယုံကြည်ရဖို့သူလမ်းပြီးတော့ဆက်လျှောက်ခဲ့တယ်ပေါ့နော်ဆိုတော့ညီမတို့မိသားစုတွေကိုလည်းသူကဒီလိုမျိုးပဲညီမတို့မောင်နှမတွေသူကဒီလိုပဲပြောတယ်အခုလက်ရှိလှုပ်ရှားမှုအခြေအနေမှာဆိုရင်ပို့ပြီးတော့အားတက်ရတယ်ပေါ့နော်လူတိုင်းကပို့ပြီးတော့ပါဝင်ဆောင်ရွက်ကြတယ်ဆိုတော့
ဆင်မရိုးလည်းသူကကိုယုံကြည်ချက်ပေါ်ကိုဆက်ရှောက်ဖို့ပြောတယ်ဆိုကိုယုံကြည်ရအောင်ပဲဆက်လုပ်ဖို့ပြောတယ်ပေါ့နော်နောက်မဆုတ်ခိုင်းဘူးဟိုညီမတို့အဖက်ဖက်ကနေပြီးတော့ဒီလိုမျိုးဟိုအများနဲ့စပို့ပေးတယ်ပေါ့နော်အမေအခုလိုဖန်ခံရတဲ့အတွက်မှာစိုးရင်လည်းဒါပေမဲ့တစ်ဖက်မှာလည်းအမေအခုလုံးရက်ပေါ်မှာအမိအတယောက်နေနေပေါ့နော်ဂုဏ်ယူတယ်ဘာလို့ဆိုဆရာနာရှင်ကြောက်ကြရေးအတွက်အခုလက်ဆက်လက်ပြီးတော့တိုက်ပွဲဝင်နေကြောက်ကြအောင်ပေါ့နော်။ဟိုခုံယူတယ်အမေရဲ့ဒီလိုမျိုးတော်လန်ရေးစိတ်ကိုပေါ့နော်။အမေနဲ့အတူဒီမတရားဖန်ဆီးချုံနှောင်ခံထားရတဲ့သူတွေနိုင်ငံရေးအကျဉ်းသားဟောင်းတွေအကုန်လွတ်မြောက်ပါစေလို့လည်းဆုတောင်းပါရရှင်။ဟုတ
်။အခုလိုချိန်ပေးပြီးတော့ဖြည့်ချပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်
။ဟုတ်။အမောင်လည်းကျေးဇူးအများကြီးတင်ပါတယ်ရှင်။
ပါစံမြို့မိကနာကိုမခင်ဖြူထွေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့သိပ္ပံနဲ့နှီးပညာအစည်းအဝေးကိုတင်ဆက်ပေးသွားမှာပါဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီတစ်ပတ်တော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုရှိမရှိတရားတွေနဲ့ဆန်းသက်ဖို့အတွက်သိပ္ပံပညာရှင်တွေစူးစမ်းနေကြတဲ့အကြောင်းပြောပြခြင်းပါပါကိုရိုနာဗိုင်းရပ်စ်ပိုးဆက်မှုတက်ပြန်ဆိုင်တန်ကိုခံစားနေရချိန်မှာတရားကောင်ကလေးတွေကိုသုံးပြီးဒီရောဂါပိုးကူးစက်မှုရှိမရှိအမြန်ဆန်းသက်နိုင်တဲ့နည်းလမ်းကိုဂျာမနီကသိပ္ပံပညာရှင်တွေရှာဖွေနေကြတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးအကူးဆက်ခံရသူစီကနေယူထားတဲ့ sample နမူနာနဲ့တွေ့ရင်တရားကောင်ကလေးတွေကနှမောင်းနဲ့တူတဲ့သူတို့ရဲ့ဝိရဆုပ်တန်ကလေးတွေနဲ့လာပြီးဆန်းအောင်သူတို့ကိုလေ့ကျင့်ပေးလို့ရတယ်လို့ဂျာမနီနိုင်ငံVanium တက္ကသိုလ် Virus သုတေသနဌာနကပမုခ Wim van der Poel ကပြောပါတယ
် we take the bees from honeybee keeper here in the region and we use a set of bees every day and we put those bees in harnesses to fix themand then we present coronavirus positive
ဒီဒါရမှာရှိတယ်ပြားမူးရဲ့သူတွေစီကပြားရီကိုကျွန်တော်လိုက်စုဆောင်းပါတယ်ပြီးတော့ဒီပြားရီကိုနေ့တိုင်းလေ့ကျင့်ပေးပါတယ်သူတို့အကန့်ကလေးတွေထဲမှာထိန်းထားပြီး coronavirus ပိုးရှိတဲ့နမူနာနဲ့ပိုးကင်းတဲ့နမူနာတွေထိတွေ့စေပါတယ်ပိုးရှိတဲ့နမူနာနဲ့တစ်ခါထိတွေ့ပြီးရဲ့ချိန်တိုင်းမှာတခြားရီကိုပေးပါတယ်ဒီတော့ coronavirus ပိုးပါတဲ့နမူနာနဲ့တွေ့တဲ့ပြားကသူ့ဝိရဆုပ်တဲ့နှမောင်းကိုစက်ပြီးလိုက်ဆက်ပါတယ်ဒီနည်းနဲ့ပြားရီကိုခက်မြန်မြန်လေးလေ့ကျင့်ပေးနိုင်ပါတယ်
insect ball တစ်မျိုးဖြစ်တဲ့ပြားကိုတခြားသံတမန်တွေလိုပဲတင် जा ပေးနိုင်တယ်ဆိုတော့သိပ္ပံပညာရှင်တွေအချိန်အတော်ကြာကလေးကလေ့လာသိရှိထားကြတာပါ London Queen's Mary တက္ကသိုလ်ကသိပ္ပံပညာရှင်တွေရဲ့ဆန်းသပ်မှုမှာတော့မှန်ပြားအောင်မှာပြားစားတဲ့အစာကိုမြင်အောင်ပြထားပြီးမှန်ချက်ထိတ်တစ်ဖက်မှာတော့အစာနဲ့တွဲထားတဲ့ကြိုးစားကိုထုတ်ပေးထားပြီးတင်ပေးခဲ့တာပါပြားအကောင်40လောက်မှာ23ကောင်လောက်ကိုဒီအစာချိတ်ထားတဲ့ကြိုးကိုဆွဲထုတ်ပြီးအစာကိုရအောင်ယူဖို့အော်မြင်မြင်တင်ကြားပေးနိုင်ခဲ့တာကို2016မှာစံသက်ပြသခဲ့ပါတယ်။အကောင်သေးတဲ့အတွက်အုံနောက်အရွယ်ကလည်းသေးပြီးနှမ်းစီအရွယ်လောက်ပဲရှိနေပေမဲ့ဒီပြားတွေကိုအထင်သေးလို့တော့မရပါဘူး။သူတို့ဟာလူလိုပဲအတတ်ပညာအတိတ်ကိုတင်ယူနိုင်စွမ်းရှိတယ်လို့တခြားသူကိုလည်းတင်ကြားပေးနိုင်စွမ်းရှိတယ်ဆိုတော့သူတို့တွေ့ရှိခဲ့တာပါကြရမှာတည်ငြိမ်တတ်တဲ့ရှုပ်ထွေးတဲ့ဉာဏ်ရည်ရောတင်းယူနှိုင်စွမ်းပါထင်တာတဲ့ပူပြီးသားနေရဆိုတာကိုတွေ့ရတာပါဟုတ်ပါတယ်ပြားကလေးတွေဟာသူတို့ကိုယ်တိုင်တင်းယူနှိုင်တယ်လို့တခြားပြားတွေကိုလည်းအလားတူလုပ်နိုင်အောင်သူတို့ကသင်ပေးနှိုင်စွမ်းနေရှိနေတာပါဒါကြောင့်အခု COVID-19 ရောဂါပိုးရှိမရှိစစ်ဆေးမှုတွေအတွက်ဒီလိုဉာဏ်ရည်ကောင်းတဲ့ပြားတွေကိုသုံးမယ်ဆိုရင်အဆင်ပြေနိုင်တယ်လို့ဗန်နီယမ်တက္ကသိုလ်ကယောဂပိုးမွားပေးတာပမုခဝမ်မန်ဗန်ဒါဘူးကပြောပါတယ
် It's can be useful because bees can be are very
ဒီလိုဆန်တပ်ပိုးပြားကိုတွန်းတာတိတ်ကိုအသုံးတက်ပါတယ်။အကြောင်းလဲဆိုတော့ကုန်ကျတော်တက်တက်သာသာနဲ့ပြားတွေကိုလေ့ကျင့်ပေးနိုင်လို့ပါ။နောက်ပြီးဒေသတစ်ခုမှာကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိဆန်တပ်စစ်ဆေးတဲ့ပစ္စည်းတွေမရနိုင်မှုဆိုရင်ဒရွေးလိုနမူနာမျိုးတွေမှာပိုးရှိမရှိကိုပြားတွေကိုအနက်ခံခိုင်းလို့ရှိရင်ရတဲ့အတွက်လည်းဖြစ်ပါတယ်
ဒီလိုဗိုင်းရပ်စ်ပိုးရှိမရှိဆန်းသက်မယ်ဆိုရင်ဆန်းသက်မှုအဖြစ်ကိုမိနစ်ပိုင်းအတွင်းမှာပဲထုတ်ပေးနိုင်မှာဖြစ်ပါတယ်။ဒါကြောင့်အခုတည်းပိုးပြီးသင်ပေးနိုင်အောင်ပိုကောင်းတဲ့လေ့ကျင့်တဲ့ဆက်ကိုရအောင်လုပ်ဖို့လိုတယ်လို့လည်းပြောပါတယ်
။ That could be within a month even.
ဒါဆိုတော့ဟက်ဖ်တိန်ဂျေဂလုံဒေမိုးစ်ဒစ်ဖီကော့ပါရလောက်ကွမှာပဲဖြစ်နိုင်ပါတယ်ခက်ဆုံးပိုင်းကတော့ပြားရီကိုဒီလိုလုပ်ဖို့လေ့ကျင့်ပေးနိုင်တယ်ဆိုတော့ကိုပြဖို့ပါဒီလိုပြနိုင်ပြီဆိုရင်ရှေ့ဆက်လုပ်ဖို့ကတိတ်မခက်ပါဘူးဒီအတွက်ပြားရီကိုထည့်ပြီးထိန်းထားနိုင်မဲ့လေ့ကျင့်တဲ့စက်ကိုအခုတည်းပိုကောင်းလုပ်ဖို့ထွက်မိုးလဲလိုပါတယ်ကိုရိုနာဗိုင်းရပ်စ် လိုပြားနဲ့ဆန့်တက်တဲ့နေရာငွေကုန်ချေးကြလဲတိတ်ပြီးမများတဲ့အတွက်ဗိုင်းရပること ဆန့်တက်တဲ့ပစ္စည်း kits တွေရဖို့ထိခဲတဲ့နိုင်ငံတွေအတွက်စိတ်ကိုအသုံးတင်နိုင်တယ်လို့လဲသုတေသနပညာရှင်တွေကပြောပါတယ်။ Belgium နိုင်ငံ Gent တက္ကသိုလ်ပြောင်းမွေးမြေဌာနအကြီးကြီးဇီဝဗေဒပမုခ Dr. D. Graf ကတော့အခုလို insect ပိုးတွေနဲ့အနက်ခံခိုင်းတဲ့နေကို American နိုင်ငံကကာကွယ်ရေးဌာနမှာထိထိရရောက်ဆန့်တက်နေတာဖြစ်ပြီးဒါဟာ1992တွင်အတွင်းမှာဖောက်ခွဲရေးပစ္စည်းတွေဓာတ်ရုပ်အစိတ်တွေရှိမရှိထောက်လန်းတဲ့နေရာမှာတုံးကြတာဖြစ်ကြောင်းပြောပါတယ်။သူ့အနေနဲ့ဆိုရင်တော့ COVID-19 အတွက်သမီးဦးချာနီးတွေတုံးပြီးဆန့်တက်တာကိုပဲသဘောကျတယ်လို့ပြောပါတယ
်။ It is goed gevonden maar ik zal zeggen ik zou eerder dan toch prefereren
ဒီကြမ်းသက်ကောင်းပါတယ်ဒါပေမဲ့ဒီယောဂါပိုးရှိမရှိဆန်းသက်ဖို့အတွက်ပြားကိုသုံးတာထက်လုံယိုးလုံးစင်ပစ္စည်းတွေသုံးဆန်းသက်တာကိုကျွန်တော်ကိုကြိုက်ပါတယ်ကျွန်တော်ကပြားတွေကိုသိချစ်ပါတယ်ဒါပေမဲ့သူတို့ကို COVID-19 ပိုးရှိမရှိဆန်းဖို့သုံးမဲ့အစားတခြားကိစ္စတွေအတွက်ပဲကျွန်တော်သုံးနေပါတယ
်ဒါအပြင်ဒီကယောဂါဗိုင်းရပ်စ်ပိုးအတွက်လုံယိုးလုံးစင်အတိုင်းတည်းဓာတ်ရိုက်ပဲပိုးရှိမရှိဆန်းသက်တာကပဲစိတ်ချရမယ်လို့လည်းသုံးသပ်ပါတယ
် hier wat men hier doetis eigenlijk een geurstof die in geval van een infectie door het gastheer wordt geproduceerd.
ဒီမှာတွေ့ရတာကတော့ဒီပြားတွေကယောဂအကူးဆက်ခံသူစီကထွက်တဲ့အနံ့ကိုပဲခံကြရတာပါ။အခုလိုပြားနဲ့ဆန်းသက်တာကဓာတ်ရိုက်ဆန်းတဲ့နည်းမျိုးမဟုတ်ပါဘူး။ဓာတ်ရိုက်ပိုကြတဲ့နည်းက COVID-19 ပိုးရှိမရှိဆန်းသက်တဲ့ကိရိယာတွေနဲ့လုံယိုးလုံးစင်ဆန်းသက်တဲ့နည်းတွေပါ။ဗိုင်းရပ်စ်ပိုးရဲ့အနေအထားအသွင်ပြင်ဒါမှမဟုတ်ဗိုင်းရပ်စ်ပိုးရဲ့မျိုးပိစားကိုဆန်းသက်တာမျိုးပါ
။ပြားရည်ထုတ်ပေးတဲ့ဒီပြားကောင်ကလေးတွေနဲ့ကိုရိုနာဗိုင်းရပ်စ်ရောဂါတိုက်ဖျက်ရေးအတွက်ဗိုင်းရပ်စ်ပိုးဆစ်ဆဲတဲ့ဆန်းသက်ဆစ်ဆဲမှုတွေလုံနေတယ်လို့ဒီပြားထွက်ပစ္စည်းဖြစ်တဲ့ပြားရည်ပြားဖျောင်းပြားအစိတ်တွေကိုသုံးပြီးဒီရောဂါကိုကုသပေးနိုင်ဖို့ပါသူ့ကြေတနာတွေလုံနေကြတယ်ဆိုတာတင်ပြရင်ဒီသတင်းပတ်သက်သိပ္ပံနဲ့မြေပညာကဏ္ဍကိုဒီမှာပဲရနာလိုက်ရပါစီ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရွက်ပါမယ
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ကနေတောက်ကြနေညာပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့သတင်းအချင်းချုပ်ကိုတလဲအချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ။မဆီကောင်စီတက်တည်းရဲ့အကြမ်းဖက်နေနှင်းဖန်စီနေမှုတွေရှိနေတဲ့ကြားမှာပဲနိုင်ငံတော်စစ်အာဏာရှင်ဆန့်ကျင်ဆန္ဒပြသပိတ်တွေကတော့နေစဉ်ပုံစံမျိုးစုံနဲ့ဆက်ပြီးတော့ရှိနေပါဗျ။လုံခြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့မှာဒီကနေ့မနက်ပိုင်းကလူငယ်တွေဥဆောင်တဲ့သပိတ်စစ်ကြောင်းတွေလမ်းမပေါ်ထွက်လာကြပြီးတောင်ပေမြို့နယ်တွေကလျှက်တပြတ်သပိတ်ကိုမြို့နယ်ပေါင်းစုံကစစ်ကြောင်းတွေပူးပေါင်းကြပြီးတော့လူငယ်ရာနဲ့ချီပြီးတော့ဆန္ဒအာဏာရှင်ကြားရှုံးရေးဆန္ဒပြကြွေးကြော်ခဲ့ကြပါတယ်။စစ်ကြောင်းတွေဒီမင်းပိုင်းသားချတဲ့ဒီလျက်တပြက်သပိတ်လူစုကွဲချိန်မှာစစ်ကောင်စီတပ်တွေကလည်းဖမ်းဆီးတာကြောင့်လူငယ်9ဦးထပ်မနေတဲ့ဖမ်းဆီးခံခဲ့ရပါတယ်။အခြားမျိုးနယ်တွေမှာလည်းလျက်တပြက်သပိတ်တွေဆင်နွှဲခဲ့ကြပြီးတော့စစ်ကောင်စီတပ်တွေနဲ့ထိတိုက်မတွေ့ခင်မှာလူစုခွဲနိုင်ခဲ့ကြပါတယ်။ဆန္ဒပြပွဲတွေနေ့စဉ်ရှိနေတဲ့ဖားခတ်မှာလည်းဒီကနေ့လူထောင်နဲ့ချီပါဝင်ဆန္ဒပြခဲ့ကြပြီးတော့တိုင်းသားနယ်မြေတွေမှာလေကြောင်းတိုက်ခိုက်မှုတွေရပ်ဖို့တောင်းဆိုခဲ့ကြပါတယ်။အလားတူမန္တလေးဖားခတ်တဝဲပိတ်မိတ္တလာမျိုးတွေပါဝင်ဒေသအနှံ့မှာလည်းဆန္ဒပြပွဲတွေပုံစံမျိုးစုံနဲ့ဆက်ပြီးတော့ရှိနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကချင်းပြည်နယ်နဲ့ကရင်ပြည်နယ်အတွင်းမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပြီးတော့တောင်တော်ဘက်ကအကြမ်းဆုံးတချို့ရှိခဲ့တယ်ဆိုတာကိုစစ်အုပ်ချုပ်ရေးကောင်စီကဝန်ခံပြောဆိုလိုက်ပါတယ် KIA ကချင်းလက်နက်ကိုင်အဖွဲ့နဲ့တိုက်ပွဲတွေအတွင်းမကြာခင်ရက်ပိုင်းကမြန်မာစစ်တပ်ရဟရင်တစည်းပစ်ချခံရတာပါဝင်တိုင်းသားဒေသလက်နက်ကိုင်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ online ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွက်မှာ VOA မြန်မာပိုင်းအစီအစဉ်ရဲ့မိကုံးကိုစစ်ကောင်စီဘက်ကပြန်လည်ဖိကြားသွားခဲ့တာဖြစ်ပါတယ်ခင်ဗျာဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့ engineer ကတော့ Nelson လို့ဖြစ်ပါတယ် VOA American တန်ရဲ့တောက်ကြနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ10:00အထိ 32 32 52 58တို့ကနေ အတန်လွန့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်နေတော့လဲကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါThis program has come to you from